ပူဇနီယပူဇေတ္တပပူဇာရဟဖြစ်တော်မူသောဖရာမြတ်ဆုံးယရနာတရားမြတ်ဆုံးယရနာတန်ခါမြတ်ဆုံးယရနာမြတ်သုံးပါးတို့အားရှင်တိမြတ်တို့လက်ဆုံးမိုး၍ရှ िख ောပူဇော်ဖူမြော်မှန်လျော့ကတော်ကြသောကုသိုလ်ကံစေရနာတို့ကြောင့်အနိဋ္ဌဘေဒံယမန်ခတ်သိမ့်ဘဝတိုင်းကင်းလွတ်ငြိမ်းကြကုန်သည်ဖြစ်၍ဆောင်ထိန်သီလဒါနစာဂီပါရမီကုသိုလ်မညင်ညိုပဲဘုဘဝတူတူနဲ့မဲ့ဖို့နိဗ္ဗာန်ကိုရလွယ်ယူလွယ်ရောက်လွယ်နိုင်ကြသည်ဖြစ်စေကုန်အဟံတန္တိတိတရဏေနတဟပင်စသီလံဓမ္မယာစာမိအနုဂဟံကတ္တဝါသီလံနေထမေဗန္တိဒုတိယံပိအဟံဗန္တိတိတရဏေနသဟပင်စသီလံကမ္မယာစာမိအနုဂဟံကတ္တဝါသီလံနေထမေဗန္တိတတိယံပိအဟံဗန္တိတိတရဏေနသဟအင်းစသီလံကမ္မယာစာမိအနုဂဟံကတ္တဝါသီလံနေထမေဗန္တိယမဟာဝဒာမိတံဝတိထနမောတတဗုဒ္ဓဝတ္တအရဟတောသမ္မာသမ္ဗုဒ္ဓတ္တဘုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယံပိဘုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိပုံနံပါဏာတိပါတဝေရမဏိဒိက္ခဝရံသမာတိယာမိဒေနာဒါနာဝေရမဏိဒိက္ခဝရံသမာတိယာမိအမေတုမိစ္ဆာစာရဝေရမဏိဒိက္ခဝရံသမာတိယာမိဘုဒ္ဓဝါဒဝေရမဏိဒိက္ခဝရံသမာတိယာမိ သုရာမေရယမေသပမဒခာနာဝေရမဏိဒိခဝရံသမာဓိယာမိတိတရဏိနတဟပိစင်္ဂကရုဓမ္မဒိသသီလံဓမ္မံသာရကံကတဝအပမာဒေနသမ္ပါဒေထာသာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရ1380ပြည့်နှစ်ဝါဆိုလာဆန်း5ရက်စင်ကာပူနိုင်ငံမင်္ဂလဝိဟာရကျောင်းတိုက်အတွင်းဝယ်ဆင်းကျင်းပပြုလုပ်အပ်သည့်ဓမ္မသဘင်အခမ်းအနားဝယ်ဟောကြားအပ်သောကဘာဥကလူသားများအကြောင်းတရားဒေသနာတော်တရားမဟောမီရှိဥစွာဘုရားမြတ်စွာရဲ့မဟာကရုဏာကုံအာယုံပြုကတိကျူးဖွဲ့စွာသောဝန္ဒနာပနာမအာတိတဂါထာနဲ့ရွတ်ဆိုပူဇော်ကြရအောင်အာလုံးမြတ်စွာဘုရားဤမဟာကရုဏာကုံအာယုံပြုပြီးတော့ထားကြယောကပ္ပကောတိဟိပိအပမေယံကာလံကရုဏောအတိဒုက္ခရာတိခေရံကတောလောကဟိတယာနာထောနမောမဟာကရုဏိကတတတ္တာယောနာထောဝိနိယမြာစွာတတဝါဣချမ်းသာစီးပွားလွလတောင်းတကုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပကောတိဟိပိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယံရေတွေ့တိုင်းတာဖော်ပြခြင်းဟာမစွမ်းနိုင်ပါတော့ကာလံလေးအသင်ခြေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဟိတယသတ္တလောကဤအကျိုးစီးပွားအလုံးသာအတိဒုက္ခရာနိဥစ္စာအသက်ခြေလက်အင်္ဂါမေတ္တာကြီးမာသမီးသာနှင့်တထဇနီစွန်ညင်းကြီးဟုစတိထဘွယ်50အစုအလုံးခဲရင်တော်မူတော်ကိုကရွန်တော်ဖရာဖြစ်ရန်ဤတန်ကျုပ်ကိုအထုတော်မူရသည်ဖြစ်၍ခေရံလက်ချေမျက်လုံးအသက်ဆုံးမရက်နှလုံးစေဝံကိုရောဤပင်မခြင်းတို့ကတောဘဝတဏ္ဏချိန်ခံများစွာရောက်တော်မူခဲ့ရရှာလေသည်မဟာကရုဏိကတ္တတ္တဝါများယင်ဝေတာကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနိယများစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတအကုန်ပေါင်းခါသည်ဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြော့မှန်ကိုလျော်၍ကရောယုကျူးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတတိကဘာဥကလူသားများလို့ကဘာဥကျောင်းကိုလေ့လာတဲ့အထဲမှာကဘာဥကျောင်းကိုလေ့လာပြီးတော့ခုနောက်ခက်မှာကဘာဥကျောင်းလေ့လာတာတော့အားလုံးသိကြတဲ့အတိုင်းလူသားတွေဟာဘယ်ခြေနေကလူသားတွေစတင်လာသလဲဆိုအမျိုးမျိုးလေးလာပြီးတော့ဖော်ထုတ်တဲ့အထဲမှာတော့ Charles Darwin ဆိုတဲ့လူရဲ့ Evolution Theory ကသူသိများတယ်လို့သူပြောအောင်သူရဲ့အဆိုကတော့လူသားတွေစဖြစ်ပေါ်လာပုံလို့ဒီကနေ့တွေ့ရှိနိုင်တဲ့အထောက်အထားတွေကိုချီးပြီးတော့သူကဆုံးဖြတ်တာ
အလွန်နောက်ကျပါတယ်လူသားတွေရဲ့တက်တန်းဟာသံပေါင်းဘလောက်လို့ဆိုတာပြောလို့မရနိုင်ပါဘူးအမတန်ထူးခြားတာကတော့လူသားတွေရဲ့ဘဝဘယ်လိုစလာတယ်ဆိုတာကိုဘုရားမြတ်စွာကိုယ်တိုင်ဟောထားခဲ့တာအခင်ညတုတ်ဆိုတာရှိ knowing of beginning အခင်ညတုတ်ကဘာအစဆိုတာဘာသာတိုင်းဘာသာတိုင်းကဘာရဲ့အစကိုရှာလေ့ရှိကြတယ်အလုံးနိုင်ရှင်ပြီးတော့ကြည့်ကြရအောင်လို့ဘုရားမြတ်စွာရဲ့ကဘာအစဘယ်ပုံပေါ်နည်းဟောခဲ့တယ်ဒီကနေ့ဒါဝင်ရဲ့ evolution theory ဟာဘလောက်နောက်ကျသလဲ။မြတ်စွာဘုရားကဟောတာဟာ evidence လို့ခေါ်တဲ့အထောက်အထားတွေကိုကြည့်ပြီးတော့ဟောတာမဟုတ်ဘူး။မြတ်စွာဘုရားဟောတာကကိုယ်ပိုင်ဉာဏ်နဲ့အတိတ်ကိုမြင်နိုင်စွမ်းရှိတဲ့ဉာဏ်တော်ကြီးနဲ့အတိတ်ကိုပြန်သွားပြီးကြည့်ပြီးဟောတဲ့ဟာ။အဲ့တော့ evidence ဆိုတာလောကမှာပျောက်ကွယ်သွားတာတွေအများကြီးရှိတယ်နိ။နှစ်ပေါင်းကြာလို့ရှိရင်အထောက်အထားဆိုတာရှာမရတော့အောင်ပျောက်သွားနိုင်တယ်။အဲတော့ရှိတဲ့အထောက်အထားလေးကိုအခြေပြုပြီးတော့ဓာတိလိုလို့ပြောလို့ရှိရင်ရှာခိုင်နှုန်းပြည့်မှန်ဖို့ဆိုတာအဲ့တော့ခင်ဗျာ။ဒါဝင်ရဲ့ The Descent of Man ဆိုတဲ့စာအုပ်ထဲမှာလူသားတွေဘယ်ကဆင်းသက်လာသလဲဆိုတာကိုသူရထောက်ထားတာကတော့လူသားတွေရဲ့ခန္ဓာကိုယ်တည်ဆောက်မှုဟာမြောက်နဲ့တူတယ်ဒါအထူးသမဟုတ်ဘူးခွန်ကြီးတို့ပါဠိစာပေမှာဝါနရဆိုတဲ့စကားလုံးတွေ့ကြကြနေဝါနရဇတ်တို့ပါလို့ရှိတယ်မြောက်နဲ့ပတ်သက်တဲ့ဇတ်တွေရှိတယ်ဝါနရဆိုတဲ့ဒီစကားလုံးဟာနရဆိုတာလူဝါဆိုတာတူတယ်လူနဲ့တူတယ်တတ်တော်လို့ပြောအဲ့တော့တူယုံနဲ့တော့လူဟာမြောက်ကဖြစ်လာတယ်လို့ conclusion ဆွဲလို့တော့ဖြစ်နိုင်เนาะဘာဖြစ်လို့တော့ဆိုမြောက်တည်ရဲ့သဘာဝနဲ့လူရဲ့သဘာဝတူညီမှုတွေရှိတော်လည်းပဲလူဟာမြောက်ကလာတာပါလို့ဒီလိုပြောဖို့ရအလွန်ခက်ပါတယ်ထောက်ထားလည်းရှိနိုင်ပါဘူး။တပိဓမ္မာသဘောအရဆိုသိတ်ဝေးသွားတယ်။လူသားတွေရဲ့ပရိသေရေစိတ်တတ္တဝါတွေတိရိစ္ဆာန်တွေရဲ့ပရိသေရေစိတ်ဟာအလွန်ကွာခြားတယ်။ဘုံအားချက်နဲ့ကွာခြားတယ်။နောက်ထပ်ပြောစရာရှိတာက evolution theory အရတဖြည်းဖြည်းလူသားတွေဟာနှိမ့်ကျတဲ့ species ကနေပြီးတဖြည်းဖြည်းအစ်မြင့်လာတယ်လို့တဖြည်းဖြည်းတိုးတက်လာတယ်လို့ပြောဖို့ရဆိုတာဒါကတခြား non organic တွေကိုချိန်ပြီးတော့ပြောလို့မရဘူး organic ဆိုင်ကတစ်မျိုးကြောင်းလဲလာမှုတွေကိုဒါကိုချိန်ပြီးတော့သတိပြန်လို့လည်းမရနိုင်ဘူးအဲ့ဒီလိုမြောက်တွေကနေတဖြည်းဖြည်းလူသားဖြစ်လာမဲ့ဆိုလို့ရှိရင်ဒီကနေ့မြောက်တွေဟာလည်းတဖြည်းဖြည်းလူဖြစ်လာမဲ့အနေအထားရှိတယ်ပေါ့သူအခြေပြုလေးလာတဲ့နေရာကအာဖရိကတိုက်အာဖရိကတိုက်ကဂနိခေလူတွေတောင်မှပဲခတ်ဆင်စင်နော်မိုင်ကီလိုက်တဲ့ခတ်ဆင်စင်အဲ့တော့အလုံးလူသားတွေအလုံးဟာမြောက်အခြေခံပြီးတော့လူတွေဖြစ်လာတယ်။မြောက်ကိုဘိုးဘွားတော်လို့တော့မဖြစ်နိုင်ဘူးနဲ့ထူပါချက်။လူသားတွေရဲ့အဖိုးဘွားကမြောက်တော်မဖြစ်နိုင်ဘူး။အဲ့တော့မြတ်စွာဘုရားကသူလေးလာတဲ့ဒီမြတ်စွာဘုရားဟောတဲ့အခင်ညတုတ်ဆိုတာဒါဝင်တို့လလန်းမမိနိုင်တော့အဝေးกว่าပါလေ။ဒါဝင်တို့လလန်းမမိဘူး။ဒါဝင်တို့ကဘာတွေကိုကြည့်ပြီးတော့ဒီ conclusion ကိုဆွဲတယ်လဲလို့ဆိုလို့ရှိရင် primate လို့ဆို primate လို့ခေါ်တဲ့ဒီဟိုတဲ့နေပေါ့နှစ်ပေါင်းများစွာကကြောက်ဖြစ်နေတဲ့ရုပ်ကျွင်းတွေဒါတွေကိုတူးဖော်ပြီးတော့အဲ့ဒါတွေကိုသက်သေပြုတ်ပြီးတော့ဒါလူသားမျိုးနွယ်ကဒီလိုဖြစ်နိုင်တယ်လို့ conclusion ဆွဲတာဒီလိုလောက်တာဒ ရဲ့ထောက်ထားဒါတွေမဲ့ရောက်တဲ့လူနဲ့ခန္ဓာကိုယ်တိဆောက်ပုံချင်းတူတယ်ဘုံနောက်တိဆောက်ပုံချင်းတူတယ်ဆိုပြီးတော့ဒီလိုပြောတာနဲ့ဒီလူသားမျိုးနွယ်တွေဟာလူသားမျိုးနွယ်တွေရဲ့ဘိုးဘွားမိဘတွေဟာမြောက်တေလို့ဒီလိုပြောလို့တော့အချက်နိုင်နော်ကဲမြတ်စွာဘုရားကဒါနဲ့ပတ်သက်ပြီးအခင်ညတုတ်ဆိုတာဘုန်းကြီးတို့ဒီကနိကေနိကေကျမ်းထဲမှာ34တုတ်ရှိတဲ့ဒီကနိကေကျမ်းထဲမှာအခင်ညတုတ်ဆိုတာရှိတယ်အခါဆိုတာကဘာဥညာဆိုတာတိတာကဘာဥအကြောင်းသိကောင်းစေရလူတွေဘယ်လိုစလာသလဲဆိုတာကိုမြတ်စွာဘုရားကဟောတယ်မြတ်စွာဘုရားကအစကိုသာဟောနိုင်တာမဟုတ်ဘူးကဘာကြီးဟာဘယ်လိုပြတ်သွားပြီးတော့ဘယ်လိုပြန်ပြီးတော့တည်ဆောက်လာတယ်ဆိုတာပါကိုဟောထားတာရှင်အဲ့တော့ဒါဝင်တို့ရဲ့ရှေးညပေါင်းများစွာရှေးချအတိုင်းတာတွေကိုမြင်တာကဘာကဒီကဘာတည်းမဟုတ်ဘူးအခုဒီကနေ့ကဘာကြီးဟာဘုရားစာပေရဆိုလို့ရှိရင်ကကုတ္တန္တမြတ်စွာဘုရားကောဏကဗနမြတ်စွာဘုရားကသဗ္ဗမြတ်စွာဘုရားကောမမြတ်စွာဘုရားနောက်အရိမတယမြတ်စွာဘုရားဖွင့်ပြီးလို့ရှိရင်ဒီကဘာကြီးကပျက်စီးသွားအောင်ကဘာဖြစ်တဲ့သဘာဝအင်အားစုကြီးတွေကဘာတုံးဆိုရှည်တဲ့လေတဲ့မီးတဲ့၃မျိုးရှိတယ်ခြေချောင်းလဲကဘာကြီးပျက်စီးသွားနိုင်တယ်လေချောင်းလဲကဘာကြီးပျက်စီးသွားခုမြန်မာပြည်တိုက်သွားတဲ့ဆိုက်ကလုန်းတို့ဆိုတာအသေးစားလေးပဲကဘာဖြစ်နိုင်တဲ့လေကအကုန်လုံးတစ်စက်မကြံတိုက်ပြတ်တာမျိုးရှိခြေချောင်းလဲကဘာကြီးပျက်စီးသွားမယ်လေချောင်းလဲကဘာကြီးပျက်စီးသွားမယ်မီးချောင်းလဲကဘာကြီးပျက်စီးသွားမယ်တတသူရိယတုတ်မှာမြတ်စွာဘုရားကဘာကြီးပြက်သွားပုံ။မိကြောင့်ပျက်စီးတဲ့ကဘာကြီးဟာဘယ်လိုမိလောင်ပြီးတော့ပျက်စီးတယ်လို့ဆို။နှစ်ပေါင်းများစွာကဘာကြီးကမိုးခေါင်သွားလိုက်တယ်။လုံးဝမိုးတစ်စက်မှမရွာဘဲနဲ့ခေါင်သွားတယ်။နှစ်ပေါင်းများစွာကြာသွားတယ်မိုးခေါင်လေ။အခုလေတချို့နေရာတွေမှာတချို့အယတ်ဒေသမှာမိုးခေါင်တာတွေရှိတယ်။အဲ့လိုမိုးခေါင်တဲ့အခါကျတဖြည်းဖြည်းသစ်ပင်တွေ6ပုံနှစ်ပေါင်းများစွာကြာတဲ့အခါကျသစ်ပင်တွေအကုန်လုံး6ပုံနောက်နှစ်တော်ကြာတဲ့အခါကျဘာဖြစ်လာတော့ဆိုနေတစ်စင်းဒီနေတစ်စင်းဝင်လာတဲ့အခါကျတော့နောက်နေတစ်စင်းကထပ်ပြီးတော့ထွက်လာအဲ့ဒီခစ်မျိုးကြုံပိပန်ဆရာတွေကလည်းနေဆက်ကြော်လာတွေထပ်ပြီးတွေ့ထားတာရှိတယ်တနေ့ကြလို့ချင်းဒီဆက်ကြဝလာကြီးထဲမှာနေ9ဆင်းထွက်တဲ့အချိန်ဆိုတာရှိလားနှစ်ပေါင်းတအားကြာလာတဲ့အခါကျခဏိတဖန်တော့မဖြစ်သေးဘူးပေါ့နော်အဲဒုတိယနေတစ်စင်းပေါ်လာတဲ့အခါကျလို့ချင်းမြင့်ငယ်ချောင်းငယ်တွေအကုန်ရေတွေခန်းချောက်တော့မရှိတော့ရေဆိုတော့လောကမရှိတော့ချက်လာမြစ်ကြီးတွေကြံမဲ့နေတစင်းဝင်နေတစင်းထွက်နောက်ထပ်နေတစင်းကနေနောက်2စင်း2စင်းကနေ3စင်း3စင်းကနေ4စင်း4စင်းကနေ5စင်းဆိုပြီးတော့နေတွေထွက်လာတဲ့အခါပင်လယ်သမုဒ္ဒရာကြီးပါ6ခန်းသွားရေဆိုတာလုံးဝမရှိတော့တဲ့အနေထားနေ6စင်းထွက်ပြီဆိုလို့ရှိရင်ကဘာကြီးကကြွတ်ကြွတ်ကြွတ်နဲ့အဲ့ချိန်မှာတတ္တဝါတွေမနေနိုင်တော့ဘူးအကုန်လုံးပူပြင်း6သွေးပြီးတော့မိထလောင်တော့မဲ့အနေအထားမျိုးထိရောက်သွားခေါင်းစင်းထွက်တာနဲ့တပြိုင်နက်ကဘာကြီးကမိဟုံဟုံတော့အဲ့ဒီချိန်မှာတော့ဘယ်နိုင်ငံမှကဘာပေါ်မှာကျမ်းမမဟုတ်ဘူး University အကုန်လုံးစัจ java လာပေါင်းဟာစัจ java လာခရေတသိန်းဟာတပြိုင်နက်ပြတ်တယ်တပြိုင်နက်တည်တယ်လို့ပြောဒါကလူတွေအနေနဲ့သွားပြီးတော့စမ်းသပ်ဖို့ရအမတန်မှခရင်လေးယသဗျာကြတော့အတိတ်တို့အခြားွယ်မရှိမြင်နိုင်တဲ့ဉာဏ်စွမ်းနဲ့ကြည့်လိုက်တဲ့အခါကဘာကြီးဟာဒီတိုင်းဖြစ်နေတယ်ဆိုတာကိုထင်ထင်ရှားရှားကိုယ်တိုင်သိပြီးတော့ဟောတာယသဗျာဟောတဲ့တရားတွေက tradition နဲ့ဟောတာမဟုတ်ဘူး hearsay ကိုဟောတာမဟုတ်ဘူး ကိုယ်တိုင်သိပြီးမှဟောတဲ့တရားကြီးပဲမြတ်စွာဘုရားကိုယ်တိုင်ကလည်းပဲထိုးထိုးသုတ်တန်နေမှာပွင့်ပွင့်လင်းလင်းပြောတာပယံအဘိညာသစ္စိကတ္တဝါပဝေဒေမိတရားအဘိညာကိုယ်တိုင်သိပြီးသစ္စိကတ္တဝါလက်တွေ့ကြည့်ပြီးတော့မှပဝေဒေမိငါပြောတာဖြစ်တယ်ဆိုတော့သူမြတ်စီဟာအကြည့်ပြောတာမဟုတ်ကိုယ်ကိုယ်တိုင်သိပြီးတော့ပြောတဲ့စကားပဲပေါ့အဲ့လိုသဘာကြီးကမီးလောင်လို့ပျက်စီးတဲ့ကဘာဟာ universe ဒီစัจ java လာတစ်ခုတည်းမဟုတ်ဘူးဒီစัจ java လာနဲ့ရှင်ပြီးတော့ပေါ်နေတဲ့အခြားစัจ java လာစัจ java လာပေါင်းဂရေတသိန်းဟာတစ်ပြိုင်နဲ့မီးလောင်လို့ပျက်စီးသွားမယ်အင်မတန်ကြီးမားတဲ့မိဘကြီးပေါ့အဲ့ဒါတချို့ကဘာကျတော့လေတိုက်လို့ပျက်စီးတယ်လေတိုက်လိုက်တာနဲ့ဘာမှမကြံအောင်လွင့်သွားလေကလည်းကဘာကိုဖြတ်နိုင်အောင်အင်အားရှိတယ်အခုမုံတိုင်းဆိုဘလောက်ဆိုးလို့နော်တမန်ဒါဒီမုံတိုင်းကကိုယ်အောင်မတိုက်သေးဘူးကြံသေးတယ်နောက်ရေလွှမ်းလိုက်လို့ရှင်လဲအဲ့ဒီရေထဲမှာအကုန်ပျော်ကျသွားပြီးတော့ကဘာကြီးကပျက်စီးပြီးပျောက်ပဲသွားနိုင်နေတယ်မြတ်စွာဘုရားကဒီတုတ်တံမှာဗာနဲ့စထားတယ်လို့ဆိုအေးကဘာကြီးဟာအခုလို့နေခွန်စင်ထွက်ပြီးတော့၆တွေ့ပြီးကဘာကြီးမိလောင်ကျွမ်းသွားတဲ့အချိန်မှာဆိုလို့ရှိရင်တဲ့ကဘာကြီးနဲ့ပတ်သက်တာပြာကလေးတောင်မကြံတော့ဘူးအကုန်လုံးပျောက်သွားမှာတစ်ခုမှမကြံရိုးရိုးမိကပြာကြံသေးတယ်နော်ရိုးရိုးမိကပြာကြံသေးတယ်အခုဒီကဘာမိလောင်လိုက်ပြီဆိုလို့ရှိရင်တော့ဘာမှကိုမကြံတော့အောင်အကုန်လုံးမိမုံကစားအကုန်လုံးလောင်ကျွမ်းသွားမှာဟာလာဟင်းလေးကြီးပဲကြံတော့တယ်အဲ့ဒီအချိန်မှာစဉ်းစားကြမယ်တတ္တဝါတွေဟာဖယ်ရောက်နေကြတော့ကဘာပြတ်တော့မယ်ဆိုမပြတ်ခင်ကတည်းကကျွတ်တင်ပြီးတော့ကဘာပြတ်တော့မယ်ဆိုတဲ့ကပ္ပကောလာဟလဆိုပေါ်လာအဲ့လိုပေါ်လာတဲ့အခါကျတော့လူတွေဟာတန်ဝေကဖြစ်ပြီးတော့ကောင်းတာတွေပို့လောက်လာကြလောက်လာသည့်အတွက်ကြောင့်တချို့တတ္တဝါတွေကမပြတ်တဲ့ universe စัจ java လာတွေပြောင်းပြီးတော့ဖြစ်ကြတယ်တချို့လူတွေကလည်းအများအားဖြင့်မေတ္တာဘာဝနာအဲဗျာမဝိဟာရတရားတွေပွားပြီးတော့ဗျာမပြေရောက်ကြတယ်လို့ဆိုအဲ့တော့အင်မတန်ကြီးမားတဲ့ဒီမီးဆိုတဲ့အပူဓာတ်ကြီးကနေပြီးတော့ကဘာကြီးကိုလောင်မြိုက်ပြီးတော့ပြက်လိုက်တဲ့အခါကျတော့မြူမုံလေးကြောင့်မကြံအောင်ကဘာကြီးဟာဟာလာဟင်းလင်းကြီးဖြစ်ပြီးတော့သွားတယ်အဲ့ဒါလည်းနှစ်ပေါင်းဘလောက်ကြာတယ်လို့ပြောလို့မရဘူးအလွန်ကြာတယ်အီယံလို့ခေါ်တာပေါ့သိကြာညောင်းတဲ့နှစ်ပြိစေတာအဲ့ဒါကိုသံဝတ္တကတ်လို့ခေါ်တယ်ကဘာကြီးပြက်နေတဲ့အချိန်ပိုင်းနဲ့အဲ့ဒါလို့ကဘာကြီးပြက်နေတဲ့အချိန်ပိုင်းမှာပြက်ပြီးတော့တည်ရှိနေတဲ့အချိန်ပိုင်းကိုမီးလောင်နေတဲ့အချိန်ကိုသံဝတ္တကတ်ပမီးလောင်ပြီးတော့မီးငြိမ်းသွားပြီးတဲ့နောက်မှာဒီဟာလာဟင်းလင်းကြီးပဲတည်ရှိနေတာကိုသံဝတ္တထာယီလို့ခေါ်တယ်အဲ့ဒါလည်းနှစ်ပေါင်းများစွာကြာဒီလိုပဲမီးလောင်ပြင်းကြီးဖြစ်ပြီးတော့ကဘာကြီးကဟာလာဟင်းလင်းကြီးဘာတစ်ခုမှမရှိဘဲနဲ့ကောင်းကင်ပြင်လဟာပြင်းကြီးဖြစ်ပြီးတော့တီးနေတယ်ကဘာကြီးစတီးဖို့ကြတော့ဘာဖြစ်လာပြန်လဲဆိုတော့ယသည်ဥဒုရရဲ့ကြောင်းလဲမှုချောင်းမိုးကြီးအကြီးကျယ်ရွာလာအဲ့ချာကဘာကြီးစတီတော့မယ်ဆိုရင်မိုးကြီးအကြီးကျယ်ရွာလာမိုးရွာနေတာလည်းပဲတရက်ရွာတာမဟုတ်ဘူးနှစ်ပေါင်းများစွာရွာနေတယ်မိုးပေါက်ကြီးတွေကလည်းအကြီးကြီးတွေခုနကလေဟာပြင်းကြီးတဲ့မှာမိုးတွေရွာချလိုက်တဲ့အခါလေရဲ့စွမ်းအားနဲ့ရေပြင်းကြီးဖြစ်သွားတာကဘာကြီးတစ်ခုလုံးစัจ java လာတွေတီမဲ့နေရာတွေမှာအကုန်လုံးရေပြင်းကြီးပဲရှိတယ်ဘာမှမရှိဘူးမိုးရီတအားရွာနှစ်ပေါင်းများစွာမိုးရီကြီးပဲဆက်တိုက်ရွာနေရွာနေပြီးတော့နောက်ခုနကပူရာတွေအကုန်လုံးငြိမ့်သွားပြီးတော့ရေပြင်းကြီးဖြစ်သွားအဲ့ဒါလို့ရေပြင်းကြီးဖြစ်သွားတာနှစ်ပေါင်းအတော်ကြာအလင်းရောင်ဆိုတာတခုမှမရှိဘူးပိတ်ပိတ်ကုန်မှောင်းနေတယ်ပိတ်ပိတ်ကုန်မှောင်းနေတဲ့အချိန်နေမျိုးကဘာကြီးတစ်ခုလုံးဟာရေပြင်းကြီးဖြစ်နေတယ်အလင်းအောင်လုံးဝမရှိဘဲနဲ့မှောင်အတိဖြစ်နေတယ်အဲ့ဒါလို့ကဘာပြုတ်မိုးကြီးရွာထားလို့ရေပြင်းကြီးဖြစ်နေတဲ့အချိန်လူသားတွေရဲ့ဘဝဟာစတာတယ် ဲ့ချိန်မှာပဲအယိုးရှာလို့ရနော်လူသားစာကဘာမြေပြင်မှာမရှိသေးဘူးအဲ့ချိန်အဲ့တော့လူသားတွေကဘယ်ပုံဒီကဘာကိုရောက်လာတယ်လဲဆိုလို့ရှိရင်ခုနမြမပြေမှာရောက်နေတဲ့မြမာတွေတဲ့ကတတန်းစိတို့တည်သွားတဲ့အခါကျတော့သူကံအားလျော်စွာအဲ့ဒီမှောင်အတိတ်ကျနေတဲ့ရေပြင်ရဲ့ကောင်းငင်ပေါ်မှာလူသားအဖြစ်နဲ့ရောက်လာကြမြေကြီးမရှိသေးဘူးအဲ့တော့ဟုတ်ဒါဖြင့်ရေပြင်ကြီးပေါ်မှာသူတို့ဘယ်လိုနေကြတော့ဆိုတော့သူတို့ကကောင်းငင်မှာနေနိုင်တယ်အဲ့လူသားတွေရဲ့ပထမဆုံးကတော့မြမာကနေပြီးတော့စုတည်ပြီးတော့လူကြီးလူသားအဖြစ်ရောက်လာတာအမေရှိလားဆိုတော့မရှိဘူးအဖေရှိလားမရှိသေးဘူးအဲ့ချက်ပထမဆုံးလူသားတွေမှာအမေဖေးမရှိဘူး။ဒါဖြင့်ခုခေတ်လူတွေနားလည်ဖို့ရခက်အမေဖေးမရှိဘဲနဲ့ဘလို့လုံးမွေးလို့။ဘုန်းကြီးတို့စာပေမှာအမေဖေးရှိတာမရှိတာမွေးနီးက၄မျိုးရှိတယ်။လူသားတွေမွေးပွားတာ၄မျိုးရှိတယ်။နံပါတ်၁ကတ ত্ত্ব ဝါတွေမွေးပွားမှုပေါ့နော်။တ ত্ত্ব ဝါတွေလောကမှာတ attva တွေမွေးဖွားလာတာဟာနီးလေးမျိုးနဲ့နီးလေးမျိုးတွေကတမျိုးမျိုးနဲ့မွေးတယ်။နံပါတ်၁ကဘာလို့ဆိုလို့ရှိရင်အန္တဇဥထဲမှာတရေတည်ပြီးတော့မွေးတာ။ဒီကနေ့ခေတ်ပြောမယ်ဆိုရင်ကြက်တွေတို့ငှက်တွေတို့ပေါ့အန္တဇဥထဲမှာတရေတည်ပြီးတော့မွေးတာ။ဒါတစ်ခု။နောက် embryo လို့ခေါ်တဲ့သားအိမ်ထဲမှာတရေတည်ပြီးတော့မွေးတာ။လူတွေတို့အချို့တရိတ်ဆန်တွေခွေးတွေနွားတွေပေါ့နော်အမိဝမ်းထဲမှာသရေတီးပြီးတော့မွေးတာအဲ့ဒါကတစ်ခုဥတဲ့သရေတီးမွေးတာကိုအန္တဇလို့ခေါ်တယ်ဥကမွေးတာဒီအမိရဲ့ဝမ်းထဲမှာမိခင်ရဲ့ဝမ်းထဲမှာသရေတီးပြီးမွေးတာကြတော့ဆလာဘူးဇလို့ခေါ်တယ်ဆလာဘူးဇလို့ခေါ်တယ်ဆလာဘူးဆိုတာမာသားဆိုဝုံးမိဘရဲ့ဒီတဲ့အိမ်ကိုပြောနော်အဲ့ဒါကတစ်မျိုးနောက်တစ်ခုကတန်သေးဒဇလို့ခေါ်တယ်တန်သေးဒါဆိုတာ moisture အဆိုဓာတ်ရှိတဲ့နေရာဘယ်နေရာမှာပဲဖြစ်ဖြစ်အဲ့ဒီအဆိုဓာတ်ရှိတဲ့နေရာလေးကိုဆွဲမိပြီးတော့မွေးဖွားတာတန်သေးဒဇလို့ခေါ်တယ်အဲ့မှာဒရေတီးပြီးတော့မွေးဖွားလာနောက်တစ်ခုကတော့ဩပပါတိကာတဲ့ဝါးကနဲ့ကိုတင်ရှားဖြစ်လာ။တော့မွေးနီးက၄မျိုးရှိတယ်။ကဘာဥကလူတွေကဩပပါတိကလို့ဆိုရဲကိုတင်ရှားဖြစ်ပြီးတော့မွေးတဲ့မွေးနီးက။နတ်ပြည်ရောက်တဲ့သူကိုတင်ရှားဖြစ်တယ်။နတ်ပြည်မှာအမေဖေးမရှိဘူး။ဒါဖြင့်တရားမင်းသားတို့ဆိုကြတာတွေရှိတယ်။တရားမင်းမှာသားရှိလာလို့ဆိုဘိုးလိုသားမျိုးမဟုတ်ဘူး။ခုခေတ်လိုပြောရင်မွေးစားသားလို့ပြောခြင်းပြောအောင်ပေါ့နော်။သူကနတ်ပြည်မွေးတဲ့အထဲမှာတရားမင်းရဲ့ရင်ခွင်မှာသွားဖြစ်လို့ရှိရင်ရင်ခွင်မှာသူ့အတူသွားပေါ်တာ။အဲပေါ်လို့ရှိရင်တရားမင်းကသားလို့အသိမှတ်ပြုတာ။သမီးလို့အသိမှတ်ပြုတာ။ရင်ခွင်ထဲမှာဖြစ်တာ။အဲ့ဒီမှာမဟုတ်ဘဲနဲ့သူ့ရဲ့အိယာနာမှာဖြစ်တာတို့ဘာတို့ချက်တော့။ဒါတရားမင်းရဲ့ wife တို့ဘာတို့ပေါ့။မျိုးသမီးဆိုရင်နောက် service တို့ပေါ့။တရားမင်းရဲ့ဥယင်ထဲမှာဖြစ်ရင်ဒါအချမ်းရံအဲ့လိုနတ်တွေကလည်းဒီလိုလူတွေမွေးတာလို့မွေးတာမဟုတ်ဘူးဘွားကလည်းသူ့ခန္ဓာကိုယ်ထင်ရှားပြီးတော့ဖြစ်သွားတယ်။တဆီတွေဘာတွေလဲပဲမွေးမလဲပြိတ္တာခေါ်တာပေါ့တဆီတွေလည်းလူသေးပြီးတဆီဖြစ်ရင်မွေးဒီလိုအမေဖေကမွေးတာမဟုတ်ဘူးဘွားကလည်းပေါ်လာတယ်ဟာမျိုးဒီအသေးဟိုဘွားမှာပေါ်လိုက်တာတခါတည်းအဲ့လိုမျိုးရှိတယ်နောက်ပြီးတော့ငရဲချသွားတဲ့လူလဲဘယ်မှာငရဲမှာအမေဖေးရှိမလို့ငရဲမှာဘယ်သူမှအိမ်တော်မပြုတ်ဘူးဒါလောက်ဒုက္ခရောက်နေတဲ့နေရာကြီးမှာအိမ်တော်ပြုတ်တယ်ဆိုတော့မရှိအဲ့ငရဲရောက်တဲ့လူတွေကလည်းဒီအသေးဘွားဘွားနဲ့ပေါ်သွားတာအဲ့ဒါဩပပတ္တိကပရိသေရီလို့ခေါ်ဥပပပရိသေရီလို့ခေါ်အဲ့လိုလူပရိသေရီနေတာတွေကရှိမြမာတွေလည်းပဲထို့တူပဲဒီအသေးဘီဘွားနဲ့သူကံတဲ့ဟိုမှာသူကဖူးဖက်တော့ဖြစ်မဲ့အရွယ်အစားအတိုင်းပုံမှန်သွားဖြစ်တယ်။ဥပမာမဲ့နတ်သမီးနတ်သားဆိုရင်နတ်သမီးဆိုရင်16နှစ်အရွယ်သွားဖြစ်တယ်တစ်ခါတည်း တဖြည်းဖြည်းချင်းကြီးလာတာမဟုတ်ဘူးတခါတည်းသိမ့်ဆိုင် the whole life သိမ့်ဆိုင်တရွယ်တည်းဖြစ်တယ်ဖြစ်မဲ့အရွယ်တိုင်းတခါတည်းဖြစ်လိုက်တယ်နတ်သားဆိုလို့ချင်းအသက်အစိတ်အရွယ်မဖြစ်ဘူးမဖြစ်လို့နတ်သားတွေကြတော့သက်စိတ်ဆိုနည်းနည်းကြီးတယ်နတ်သမီးတွေကြ16နှစ်ဆိုဘာလို့ငယ်နေလဲစားရဲဆိုထားတာတော့အမျိုးသမီးတွေက16နှစ်အရွယ်ကအလှဆုံးနဲ့အလှဆုံးအရွယ်ဖြစ်တယ်လို့ဆိုတယ်။ယောက်ျားတွေကလည်းပဲအသက်အစိတ်မှယောက်ျားတွေကလှတယ်။အဲ့ဒါကြောင့်မို့အသက်အစိတ်အရွယ်ဖြစ်တယ်လို့ပြောတယ်။နော်။အလှဆုံးအရွယ်သွားဖြစ်တာ။အဲ့ဒါဥပပပဋိသေရီနဲ့အဲ့ဒါလို့ဖြစ်တယ်။အဲ့တော့ကဘာဦးကလူသားတွေဟာလည်းပဲအမေမရှိအဖေမရှိပဲဇမပြေကသုတည်တာ။ဒါဘဝဆိုဘယ်ဘဝပဲဖြစ်ဖြစ်သာဝရနေရတဲ့ဘဝလိုမရှိဘူးအချိန်ကျလို့ရှိရင်သိရတာပဲအဲ့တော့မြမာတွေကသူသက်တမ်းရှိတဲ့ခါသေသွားတယ်သေတဲ့ခါကျတော့သူတို့ကံအားလျော်စွာလူပြည့်ဖြစ်မဲ့နေရာကောင်းကင်ပြင်မှာလာပြီးတော့လူသားအနေနဲ့ပရိသေတွေလာတည်လာလူသားအနေနဲ့လာပြီးတော့ဖြစ်တယ်အဲ့ဒီအချိန်တုန်းကတော့လူရလို့မခေါ်သေးဘူးတတဝါလို့ပဲခေါ်သေးတာတတဝါလာဖြစ်တယ်ပေါ့ခုခေတ်ပြောမယ်ဆိုရင်ဒါလူသားရဲ့အစားဟာအဲ့ဒီတတဝါပဲဟိုမြောက်ကစတာမဟုတ်ဟမ်အဲ့ဒီကစလိုက်တယ်သူတို့မှာဘာထူးခြားရှိတော့ဆိုခုခေတ်လူတွေနဲ့ဘာကွာတော့လို့ဆိုရင်သူတို့ရဲ့ခန္ဓာကိုယ်ကသူတို့ရဲ့ကုသိုလ်စိတ်ကနေဖန်တီးပေးထားတဲ့ခန္ဓာကိုယ်တဲ့အမေကမွေးပေးထားလို့ဟုတ်လားချမင်းနေမုန်းနေစားပြီးကြီးရတဲ့ခန္ဓာကိုယ်မဟုတ်ဘူးတဲ့စိတ်နဲ့ဖန်နေထားတဲ့ခန္ဓာကိုယ်မနှောမရပြီးတော့တယံပပါသူတို့ခန္ဓာကိုယ်ကအလင်းရောင်နေထွက်ကိုယ်ပိုင်အလင်းရောင်နေရှိကြတယ်ဘာလို့လဲဆိုသိတ်တန့်ပြတ်နေတာအောင်ခန္ဓာကိုယ်ကအလင်းရောင်ထွက်တယ်အဲခုခေတ်တောင်မှအလင်းရောင်ထွက်တဲ့ကိုယ်ဆုံးယူလို့ဘာလို့ရှိတာပဲလေအဲတော့လူကနေအလင်းရောင်ထွက်တာဖြစ်နိုင်မှာမလားဆိုကိုယ်ကောင်နေရတောင်ဖြစ်သေးတာပဲလေသူခန္ဓာကိုယ်ကအလင်းဓာတ်တွေပါလာတယံပပါသူတို့ဘာစားကြတော့လို့မေးလို့ရှင် enjoyment သူတို့ကစိတ်နဲ့နေတဲ့ပီတိတာနဲ့အစာရှိတယ်ဘာမှမစားဘူးသူတို့ပီတိတည်သူတို့အစာဟုတ်တယ်တချို့ပုတ်ခုခေတ်ကလေးတွေတောင်မှကစားလို့ပြောနေပြီဆိုရင်ထမင်းမိတ်ဟင်းမိတ်အမေဖေတွေကခေါ်ကြွေးရတာပြောနေပြီဆိုရင်ထမင်းမိတ်အဲဇာလန်းကောင်းကောင်းကြည့်နေရင်လည်းထမင်းမိတ်မှာပဲတွင်းစားချိန်နေမိတ်နေမှာဒါဆိုအာယုန်တစ်ခုကိုစိတ်ဝင်စားနေလို့ရှင်မိတ်ရတာပဲဒါမစားဘူးထမင်းအဲ့တော့အဲ့ဒီကဘာဦးကလူသားတွေကပီတိဘက်ခါသူတို့စိတ်ထဲမှာချင်နာပြီးတော့အမြဲတမ်းပြောနေတဲ့ဟာဒီပင်လင်းသူတို့အတွက်အစာပဲတခြားအစာမရှိဘူးလို့ပြောပြောနေတယ်သူတို့ဘုရားအန္တလိခသရကောင်းငင်မှာနေကောင်းငင်မှာသွားကောင်းငင်မှာအိတ်လေပေါ်မှာဒီတိုင်းလွင့်ပြန်နေတာသူတို့ဘာလို့လို့ဆိုအဲ့ဒီတုန်းကလေဒုရဲ့အနေထားကလူတွေဟာ fluctuation ဖြစ်ချင်းဖြစ်နေမှာပေါ့အဲ့ချင်းခုချိန်လေကအောက်ဆွဲတာလေအဲ့ဒီတုန်းကလေကအောက်မဆွဲဘူးလက်ကဘာတက်တဲ့အခါကျတော့မြုံလားအောက်မဆွဲဘူးမဟုတ်လားအောက်မဆွဲလို့လေဟာအပေါ်မှာလူဟာ floating ဖြစ်နေအဲ့ဒါလို့ပဲသူတို့ခန္ဓာကိုယ်နဲ့သူတို့ပတ်ဝန်းကျင် circumstances လေရဲ့အနေအထားတွေကအောက်ကိုဆွဲတာမရှိဘူးမဆွဲတာမရှိတော့သူတို့ကကောင်းငင်မှာပဲ floating ဖြစ်ဟောကောင်းငင်မှာပဲသွားလာနေထိုင်ကြတယ်အဲ့ဒါဘယ်လောက်ကြာတော့ဆိုနှစ်ပေါင်းကြာရှိပဲအဲ့လိုနေကြနှစ်ပေါင်းကြာတဲ့အခါကျတော့သဘာဝရဲ့ပြောင်းလဲမှုဆိုတာရှိတာခဏရေပြင်းကြီးကတဖြည်းဖြည်းနဲ့ခုနမီးလောင်ထားတာဟုတ်သောမီးလောင်ထားတော့ပူပူပြီးတော့နောက်မိုးရေရွာလိုက်တဲ့အခါကျတဖြည်းဖြည်းအေးလာအေးသွားအလွန်အေးနေတဲ့အချိန်ကနောက်ပိုင်းကျတော့ဘာဖြစ်လာလို့ဆိုတော့တဖြည်းဖြည်းကဘာမြေကြီးကနှွေးလာပြန်တယ်ပြန်ပြီကဘာမြေကြီးမဖြစ်သေးဘူးကဘာကြီးကနှွေးလာပြန်တယ်ဟောအပူတွေကနေပြီးတော့ဖြစ်လာတာရေပြင်းကြီးဖြစ်လာရေပြင်းကြီးပေါ်မှာဘာဖြစ်လာတော့ဆိုတော့နှစ်ပေါင်းများစွာကြာတဲ့အခါကျတော့နွားတို့ကိုချူပြီးတော့အေးခံတဲ့အခါမှာအပေါ်မှာမလိုင်လေးတွေတက်လာအပေါ်ကနေမလိုင်လေးတွေဖုံးလာတယ်အောက်ကနွားတို့ရေခမ်းအဲ့ဒါမျိုးလိုပဲတဲ့ရာသီဥတုပြောင်းလဲမှုကြောင့် ရေပြင်ကြီးပေါ်မှာခုနအစီလေးတွေတက်လာအစီအနှစ်လေးတွေတက်လာအဲ့ဒီအစီအနှစ်လေးကိုရတပထဝီလို့ခေါ်တယ်မြေစီလို့ဘာသာပြန်ညရတပထဝီအဲ့ရေပြင်ပေါ်မှာခုနကမလိုင်ဘတ်တွေတက်လာတယ်လို့ပဲအယောင်ချင်းကထောဘတ်နဲ့တူတယ်စီဦးနဲ့တူတယ်အရသာကပြားအရသာနဲ့တူတယ်ပြားရည်လို့ချိုးတယ်ထောဘတ်လို့ဝါဝါကလေးအဲ့ဒါလို့ကဘာမာဒီရေပြင်ကြီးပေါ်မှာအဲ့ဒါမျိုးလေးတွေပေါ်လာတဲ့အခါကျတော့ကောင်းကင်ယံမှာကြက်စားပြီးတော့ပျော်ရွှင်နေကြတဲ့လူသားတွေတဲကလူသားတဦးဟာအဲ့ဒီမြေစီလေးကိုမြင်ရတဲ့အခါသူ့စိတ်ထဲမှာအကြံတစ်ခုရတယ်ဒါလေးအရသာဘယ်လိုနေပါ့မလဲသူတို့မှာအတွေ့အကြုံမရှိဘူးအာဟာရနဲ့ပတ်သက်ပြီးအတွေ့အကြုံမရှိဘူးဘာမှစားရမှာမဟုတ်တာသူကတော့နည်းနည်းစူးစမ်းနေတဲ့လူပေါ့ခုကြီးလို့ဆိုရင် research လုပ်ချင်တဲ့လူပေါ့အဲ့ဒီရေကြီးရေပြင်ပေါ်ကတက်နေတဲ့မြေစီလေးကိုသူကလက်ချောင်းလေးနဲ့တို့ပြီးတော့ရက်ကြည့်တာစမ်းကြည့်တာဘလို့ရတာရှိမလို့ဆိုသူစမ်းကြည့်လိုက်အဲ့လိုလဲစမ်းကြည့်လိုက်ရောတရားသာကလည်းအမတန်ချိုးတယ်စိတ်နဲ့ဆိုစိတ်ကြိုက်သွားတယ်ကဲကြိုက်သွားတယ်ဆိုတာစားခြင်းနဲ့တဏှာဆိုတဲ့ attachment တစ်ခုပေါ်လာပြီလူသားတွေမှာဒါလေးကအကုသိုလ်စိတ်ကလေးပဲ attachment ပေါ်လာတယ်ဒီပြင်လူတွေကလည်းမင်းဘာလုပ်တာတော့ဆိုသူကလည်းမင်းစမ်းကြည့်ကွာတရားသာသိရှိတာပဲတယောက်ကနေတို့ရက်ကြည့်ဟိုတယောက်ကလည်းတို့ရက်ကြည့်တယောက်လုပ်တာလိုက်လုပ်တယ်လေအကုန်လုံးအဲ့တော့အားလုံးလူတွေကဘာလုပ်တော့ဆိုလက်ချောင်းလေးနဲ့တုတ်တူပြီးတော့ဒီထူးဆန်းတဲ့ရေပြင်ပေါ်မှာပေါ်လာတဲ့ရတပထဝီတွေကိုသူတို့ကတို့ချီရင်ကနေပြီးတော့ခရီးပင်ဆိုတဲ့တဏှာဟာပေါ်လာတယ် attachment ဆိုတဲ့တဏှာပေါ်လာအဲ့ဒီတဏှာပေါ်လာတော့ဘာဖြစ်တုံဆိုရင်လက်ချောင်းလေးနဲ့တုတ်ပြီးတော့ရက်ထာအားမရတော့ဘူးသူဆိုတဏှာကတဖြည်းဖြည်းကြီးလာတယ်အားမရတော့ဘာလုပ်တော့ဆိုလက်နဲ့ယူပြီးတော့စားကြအားရပါရစားကြရောအဲ့လိုလက်နဲ့ယူပြီးစားရကနေဟိုလူကစားဒီလူကစားတယောက်စားတာကောင်းတယ်ဆိုဟိုလူကလည်းလိုက်စားအကုန်လုံးလူသားမျိုးနွယ်တွေကကောင်းကင်ဘဝဆင်းပြီးတော့အကုန်စားကြစားကြတဲ့အခါကျတော့ဒီတဏှာရဲ့ effect ပေါ့ထိုက်တဲ့ဖက်လို့ပြောခြင်းပြောပေါ့သူတို့ဒီအစာပေါ်မှာလောဘတက်လာတဲ့ဒီအကုသိုလ်ကြောင့်မလို့ဘာဖြစ်သွားတော့ဆိုရင်တောက်တောက်ပြောင်ပြောင်ဖြစ်နေတယ်သူတို့ခန္ဓာကိုယ်ကအယောင်အဝါကြီးပျောက်ကုန်ဖြည်းဖြည်းမှိန်သွားမှိန်မှိန်လာပြီးတော့နောက်ဆုံးကအယောင်တွေပျောက်ကုန်ကြလို့ခန္ဓာကိုယ်ကလည်းနည်းနည်းအသားရည်တွေနည်းနည်းကျန်းလာကျန်းလာပြီးတော့ဘာတွေဖြစ်တုံဆိုတချို့ကလှတချို့ကမလှကုန်ပန်းတဏ္ဍာရီနည်းနည်းပြက်နှရမနှရပေါ်လာနှရမနှရပေါ်လာတော့လူတွေစိတ်ထဲမှာဘာလို့ဆိုနှတဲ့လူကမာနကြီးတယ်မနှတဲ့လူကိုအထင်သေးမနှတဲ့လူကလည်းနှတဲ့လူကိုမနာလို့ဖြစ်ဟောအကုသိုလ်စိတ်တွေမကောင်းတဲ့စိတ်တွေတဖြည်းဖြည်းဝင်လာဒီအချိန်မှာခန္ဓာကိုယ်ကအယောင်အဝါကြီးနဲ့ပျောက်သွားဒါတွေမကဘူးသူတို့ရဲ့အကုသိုလ်ရဲ့စွမ်းအားတဘာဝရဲ့ changes ဖြစ်တာ ever changing ဆိုရယ်တဘာဝရဲ့ဖြစ်စဉ်ကြီးအတိုင်းပဲခုနကရေပြင်ပေါ်မှာပေါ်နေတဲ့ရတပထဝီဆိုတာကွယ်သွားပြန်ပျောက်သွားတဖြည်းဖြည်းပျောက်သွားဆိုင်းဆိုင်းကုန်သွားနောက်ထပ်မရှိတော့နောက်ထပ်မလာတော့ဘာလာတော့ဆိုတော့ရေပြင်ပေါ်မှာမှုပွင့်ကြီးတွေလို့ဟာတစ်ခါပေါ်လာပြန်အဲ့ဒီမလိုင်းလို့ဟာတွေပျောက်သွားတော့မှုပွင့်ကြီးတွေလို့ဟာပေါ်လာအဲ့ဒါပေါ်လာတော့အဲ့ဒီမှုပွင့်ကြီးတွေကိုဆက်စားနေသူတို့စားတာမရနိုင်တော့တခုစားရမှခါတိုင်းလို့စိတ်ထဲကကျဉ်းတဲ့ယုံနဲ့မရဘူးအဲ့တော့မှုပွင့်ကြီးတွေလို့ဟာအဲ့ဒါကိုဘူမိပပတကမြေလွှာလို့ခေါ်တယ်အဲ့ဒီမြေလွှာချက်တွေကိုအာရပါရစားတဲ့အခါကျဘာဖြစ်လာတော့ဆိုရင်လူတွေမှာတဲ့ပိုးပို့ပြီးတော့တယောက်နဲ့တယောက်ကျုပ်ပုံလွှာခြင်းကကွဲလာတယ်တဲ့။လှတဲ့လူနဲ့မလှတဲ့လူပို့ပို့ချားနာလာတယ်။ခန္ဓာကိုယ်ကျန်းတမှုတွေကလည်းပို့ပို့ထင်ရှားလာတယ်။ရုပ်တရားကျန်းတဲ့ရုပ်တွေတဖြည်းဖြည်းဖြစ်လာ။ကျန်းဆိုတာအခုခေတ်လောက်မကျန်းသေးဘူးပေါ့နော်။အခုကတော့အကျန်းဆုံးဆင့်ရောက်နေပါပြီ ဟိုတော့ကကျန်းတဲ့စားတလောက်မဟုတ်သေးဘူးเนาะခန္ဓာကိုယ်ကနည်းနည်းလေးကျန်းတဲ့အနေအထားမျိုးလေးရောက်လာတယ်ရောက်လာတော့ခုနလိုလှတဲ့လူကမလှတဲ့လူမာနတွေတက်မလှတဲ့လူကလှတဲ့လူမလားလို့ဆိုဟောဒီဒီအကုသိုလ်စိတ်တွေမကောင်းတဲ့စိတ်ဓာတ်တွေဝင်လာဝင်လာတဲ့အခါကျတော့နှစ်ပေါင်းများစွာကြာပြီးဒီຫມုပ်ဝင့်နေရာလဲပျောက်ကုန်ကြပြန်အဲ့ဒီမှာသူတို့ခန္ဓာကိုယ်ကကိုယ်ရောကိုယ်ဝါးတွေပျောက်သွားတဲ့အခါကျတော့ကြောက်စိတ်တွေဝင်လာ။ကဘာကြီးပြန်တည်တော့အချိန်ခါအားလျော်သွား။သူ့ရဲ့သဘာဝနဲ့ကောင်းငင်ကနေထွက်လာ။အလင်းအောင်ပြန်ရလာတယ်။နေဝင်သွားတဲ့အခါကျတော့နှပ်ပြန်ထွက်လာတယ်။ဟောနေရီလတွေပြန်ပေါ်လာတယ်။နှက်ခတ်တွေဒါတွေကသူ့သဘာဝတန်ပြန်ဖြစ်တာလို့ပေါ့။သဘာဝတန်ကြံဖြစ်တယ်အရင်တော့ကွယ်ပနေတာမရှိဘူးကဘာကြီးကတဖြည်းဖြည်းပြန်ပြီးတော့ဒီလူတွေရဲ့ကံကြမ္မာတတ္တဝါတွေရဲ့ကံကြမ္မာသဘာဝရဲ့စွမ်းဆောင်ချက်တွေနဲ့ပြန်ပြီးတော့ဘယ်သူမှဖန်တယ်နိုင်မှာမဟုတ်ဘူးသဘာဝရဲ့စွမ်းဆောင်ချက်တွေနဲ့ထပ်သဘောတွေစုပြီးတော့အလင်းတက်ရှိတဲ့ဟာနေပေါ့နောက်လပေါ့ဒီလိုဖြစ်လာပြီးနက္ခတ္တရာတွေရောတဖြည်းဖြည်းပေါ်လာသူတို့ခန္ဓာကိုယ်ကအလင်းရောင်တွေပျောက်သွားတဲ့အခါကျတော့အဲ့ဒီသတွေနေတွေပေါ်လာပြီးကဘာကြီးပြန်ပြီးတော့ပေါ်လာတယ်ပေါ့။အဲ့ဒီအချိန်မှာလူတွေဟာမှုပွင့်လို့ဘူမိပတ္တကစားတယ်။စားရင်ကနေနှစ်ပေါင်းများစွာကြာတဲ့အခါအဲ့ဒါလည်းကွယ်သွားပြန်ရော။ဒီနေရာမှာစဉ်းစားကြည့်လူတွေဟာမကောင်းတဲ့စိတ်ကြောင့်မလို့အခွင့်အရေးတွေဟာဆုံးရှုံးသွားတယ်ဆိုတဲ့အိပ်ပဲကိုဟောညစွာများ။အကုသိုလ်စိတ်တွေလူတွေရဲ့တဏ္ဍာမှာအဲ့ချိန်ကဆဖြစ်လာ။ဒါတော့အကုသိုလ်လေးနဲ့ဒါတော့ခံရလားလို့ဆိုတော့ဥပမာလေးတစ်ခုရှိပေါ့ညုံမုံလေးတစ်ခုကိုလက်ဖွားထဲမှာထက်ပေါ့မဲ့စင်ဘာဖြစ်ဘူးမလားမနာဘူးညုံမုံသေးသေးလေးလက်ဖွားထဲထည့်ရင်ဘာဖြစ်ဘူးလက်တစ်ချောင်းနဲ့ချောင်းပွတ်ကြည့်ဘာဖြစ်ဘူးမနာဘူးသို့တော့အဲ့ဒီအတိုင်းတားလေးကိုမျက်လုံးနဲ့ထည့်ကြည့်အဲသူတို့ကမျက်လုံးလိုနူးညံ့နေတဲ့အချိန်မှဆိုရင်ဒီလောက်လေးနဲ့လည်းခံရမယ်ဒီလိုဆိုလို့နော်ခုချိန်မှဘာမှမဖြစ်ဘူးဒီလောက်ကလေးနဲ့ခုချိန်မှဖြစ်တယ်မတူဘူးပေါ့စေတ္တရမှာစေတ္တရမင်းလိန်လို့မြေမျိုးတယ်ဆိုရင်ခုခေတ်ဆိုရင်မြေတော်ဆမှာမဟုတ်ဘူးအဲ့တော့ကဘာလို့မျိုးခုဘာလို့မမျိုးတာတော့အဲ့တော့ကသိပ်ပြီးတော့ခဏအဲ့ဒီတော့သိပြီးပြီးတော့ဟိုနုညံ့တိမ်မွေးပြီးတော့သိစင်ကြဲနေတဲ့ခက်မျက်လုံးထဲမှာမြုံမုံလေးထည့်လိုက်လို့ရှင်မျက်လုံးမခံနိုင်သလိုပဲမလိမ့်တဲ့ခက်မှာတတ်လိမ့်လိုက်လို့ရှင်သိထိခိုက်တယ်ပေါ့သိထိခိုက်အခုလိုလိမ့်နေတဲ့ခက်ကြတော့မထိခိုက်တော့ပါဘူးသိဘယ်လောက်နဲ့တော့မမျိုးဘူးနော်အဲ့ဒီသဘောလေးတွေရှိတယ်အဲ့တော့ဒီလူတွေဟာသူတို့ရဲ့အကုသိုလ်လူသားတွေရဲ့အကုသိုလ်နဲ့တဖြည်းဖြည်းအခွင့်အရေးတွေဆုံးလာလိုက်တာနောက်ပဒါလတ္တာဆိုတဲ့မြေနွယ်ပေါ်လာကဘာမြေပြင်ပေါ်မှာဒီတိုင်းသူကလည်းသဘာဝအရာပေါ်လာတာပဲပေါ်လာတော့အဲ့ဒီမြေနွယ်တွေကိုစားပြီးတော့နှစ်ပေါင်းများစွာနေကြတယ်သူတို့အဲ့ဒီချိန်မှာလူသားတွေဟာသူတို့ရဲ့အတိတ်ကိုတွေးပြီးတော့ကြီးတွားကြတာဖြစ်ခဲ့တယ်ပထမဆုံးကအစာမစားပဲသူတို့နေလို့ရတယ်။နောက်တယောက်ကအစာဆစားလိုက်တာနဲ့ကြည့်အကောင်းတဲ့စိတ်တွေဝင်လာတယ်၊စားကျင်တဲ့စိတ်တွေရောက်လာတယ်။ခန္ဓာကိုယ်ကအလင်းရောင်တွေပျောက်လာတယ်။ခန္ဓာကိုယ်လင်းရောင်ပျောက်ပြီးလှသူမလှသူပေါ်လာတယ်။လှမလှပေါ်မှာမာနတွေတက်ကြလို့တခါကောင်းတာတွေတဖြည်းဖြည်းတစ်ခုပြီးတစ်ခုပျောက်သွားတယ်။ဆိုပြီးတော့လူတွေဟာသူတို့ရဲ့ဆုပ်ယုပ်ပြပြမှုကိုကြည့်ပြီးတော့ညှိတွားကြတယ်ဖြစ်မှဖြစ်ရလိမ့်တို့တွေအရင်ခွင့်ရေးတွေမရှိတော့ဘူးခွင့်ရေးတွေတဖြည်းဖြည်းဆုံးဆုံးလာနောက်အဲ့ဒီမြေနွယ်စားပြီးတော့လူတွေအသက်ရှင်နေတာနှစ်ပေါင်းများစွာကြာလာကြာလာတဲ့အခါကျတော့မဖြစ်လာတော့လို့ဆိုမပေါ်လာတော့ဆိုသမင်းဟိုမီးနဲ့ချက်စရာမလိုတဲ့တလေးစဘာပင်မျိုးပေါ်လာစဘာအဲ့ဒီခက်ကစပေါ့အဲ့ဒီစဘာကပြင်ဘက်ကစဘဲခွန်မပါဘူးဖွဲမပါဘူး အထက်ကသံသီးကိုသီးတာအပင်ကခူးစာယုံပဲချက်เสียမလို့ဘူးမနေ့စာဆိုလဲအပင်ကခူးပြီးတော့စားလိုက်ညနေဆိုရင်လည်းသွားကြည့်တယ်ပြန်ပြေးတယ်အဲ့ဒီအတိခူးစာလိုက်သမင်းချက်เสียမလို့ဘူးအဲ့ဒီခေတ်ကအဲ့ဒါကိုအကတ္ထပါကပါဠိတဲ့ချက်เสียမလို့ပဲနဲ့ကြက်နေတဲ့သမင်းတလေးသမင်းလို့ပြောတယ်ဒီနေ့ပါတွေတော့ပါဖို့မရဘူးဒါဒီသမင်းဒီဆန်စိလေးပဲစားကြတယ်အဲ့ဒီတော့ဒါလူသားမျိုးနွယ်တွေကဘာရဲ့အစမှာအဲ့ဒါလို့အဲ့ဒီဆန်စိလေးတွေကိုစားတဲ့အခါကျတော့လူတွေကဘာဖြစ်လာတော့ဆိုအစာကတဖြည်းဖြည်းကျန်းလာတယ်လေပထမဆုံးကရတပထဝီဆိုအလွန်နုညံ့တဲ့ထောပတ်စီဥလိုနေတဲ့ဟာစားအဲ့ဒီကနေနောက်မှုပွင့်လိုဟာမျိုးစားနောက်နွယ်ပင်လိုဟာစားဆိုတပြည့်ပြည့်ကျန်းလာအခုကျတော့ဆန်စားလာတယ်ဆိုပိုးကျန်းလာကျန်းလာတဲ့အခါကျတော့ဖိုင်ဘာတွေများလာတာခန္ဓာကိုယ်ထဲမှာဖိုင်ဘာတွေများလာတဲ့အခါကျတော့ထွက်ပေါက်လိုလာပြီပေါ့ထွက်ပေါက်လိုလာလို့လူတွေကအဲ့ဒီကျတော့ပုံတရံတွေကပြောင်းသွားတယ်တပြည့်ပြည့်အဲ့မှာအမျိုးသားဖြစ်မဲ့လူကအမျိုးသားအမျိုးသမီးဖြစ်မဲ့လူကအမျိုးသမီးသူတို့ရဲ့ကံအားလျော်စွာအဲ့တလေးဆန်စားရကနေပြီးတော့ဟောလူသားမျိုးနွယ်တွေကဒီလိုပြောင်းလဲဖြစ်ပေါ်သွားတဲ့ဆွဲချက်ဒါမြတ်စွာဘုရားအကိညာတုတ်မှာခေါ်တဲ့လူသားတွေရဲ့အစလူသားတွေရဲ့အစဒီလိုဒါကိုကြည့်မယ်ဆိုရင်တကယ်ကိုကဘာကြီးဟာဒီရေပြင်းကြီးကနေစပြီးတော့မိလောင်ပြက်စီးသွားလို့ရေပြင်းကြီးကစပြီးတော့ဘာမှမရှိသေးတဲ့အချိန်ကလေးကလူသားတွေဟာသူ့ကဘာပေါ်မှာရောက်လာကြတယ်လို့သူတို့ပြောတာနော်အဲ့တော့ဒါဝင်ပြောတဲ့ကိုမြောက်ကဖြစ်တဲ့ဆိုသိတ်နောက်ကျသွားပြီပေါ့ဆရာဟာ ਨੇ နှိုင်းရှင်လို့မရဘူးလေသူကအစမဟုတ်ဘူးသူကအလဲရဲ့နောက်ပိုင်းလောက်ပဲဖြစ်မယ်သူကသန်းပေါင်း2000သန်းပေါင်း100လို့ဒီလိုပြောပြီမဲ့ဟိုနှစ်သန်းလောက်လို့သူပြောပြီမဲ့နှစ်ပေါင်းနှစ်သန်းလောက်ကြတဲ့ဟာလို့သူပြောပြီမဲ့ကဘာကြီးရဲ့တက်တန်းနှစ်ပေါင်းနှစ်သန်းမှမကတော့အင်မတန်မှရှည်လျားတဲ့ကဘာကြီးသူကလက်ကျန်အယိုးလေးတွေကိုကြည့်ပြီးတော့အဲလူနဲ့မြောက်နဲ့ဆင်းနေအမြောက်ကနေလူဟာပြောင်းလဲလာတာဖြစ်မဲ့လို့ဒီလိုထင်ကြီးပြီးတော့ရေးလို့လူဟာမြောက်ကလာတာလို့ဒီလိုပြောတာ evolution ဒီကိုအခုဗုဒ္ဓမြတ်စွာရဲ့တရားတော်ကိုကြည့်မယ်ဆိုလို့ရှင် evolution မဟုတ်ဘူးလူတွေကတပြေးပြေးနှိမ့်ချတာချင်းတကယ်ပထမဆုံးလူသားကကောင်းငင်မှာနေနိုင်တယ်ပီတိကိုပဲစားတယ်နော်စိတ်ခံကိုယ်ပွားတွေနဲ့နေကြတယ်ခန္ဓာကိုယ်ကိုယ်ကိုယ်အလင်းရောင်တွေရှိကြတယ်ဆိုတော့လူတွေကတပြေးပြေးဆုံးရှုံးသွားတာချင်းနံပါတ်1ဆုံးရှုံးတာကအမတန်တိမ်မွေးတဲ့စိတ်ခံကိုယ်ပွားနေပြီးတော့ချမ်းသာတဲ့ခန္ဓာကိုယ်ရသွားအလင်းရောင်တွေဆုံးရှုံးသွားတယ်ကောင်းငင်သွားနိုင်တဲ့အနေအထားတွေဆုံးရှုံးသွားတယ်ဟောလူတွေပီတိကိုသာစားနေရတဲ့အနေအထားကနေခုအစာမျိုးစုံစားနေရတဲ့အနေအထားမျိုးရောက်တယ်ဆုံးရှုံးလာတယ်လို့ခေါ်တယ်လူတွေကဆုံးရှုံးလာအဲ့တော့ evolution မဟုတ်ဘူးညစာပြရဲ့အကညာ evolution မဟုတ်တဖြည်းဖြည်းတက်လာတာမဟုတ်ကြာသွားအဲ့တော့အဲ့လိုကြာသွားတာဟာဘာလို့ကြာတော့လို့ဆိုတော့ဤဘောမိုင်းမယ်ဤဘောတော့လူတွေရဲ့စိတ်ထဲမှာဒီမဖြူစင်တဲ့ညံ့နှွမ်းတဲ့စိတ်တွေကြောင့်ပထမဘာညံ့နှွမ်းတဲ့စိတ်ပေါ်တော့ဆိုရင်တက်မဲ့တဲ့စိတ်တွေပေါ်တော့အစာပေါ်တက်မဲ့တဲ့စိတ်ပေါ်လာတယ်နောက်ကြပါပေါ်လာမာနတွေပေါ်လာတယ်အိတ်တာတွေပေါ်လာတယ်တယောက်နဲ့တယောက်ဟောဒီမကောင်းတဲ့စိတ်တွေဝင်လာတဲ့အတွက်ကြောင့်လူတွေကအခွင့်အရေးတွေတဖြည်းဖြည်းဆုံးပြီးတော့အင်မတန်အဆင့်မြင့်တဲ့လူသားမျိုးနွယ်ကြီးကတဖြည်းဖြည်းနဲ့အဆင့်တန်းနေလျှော့ကြလာတယ်လို့ထင်လို့ပြောတာ။ဒါမြတ်စွာဘုရားရဲ့ဒီကဘာဦးကလူသားများအကြောင်း။အဲ့တော့လောကမှာဒီလိုတဖြည်းဖြည်းနဲ့ဆုပ်ယုပ်ပြက်ပြားလာတာဟာလူတွေဟာတိုးတက်သွားတာမဟုတ်ဘဲနဲ့ဆုပ်ယုပ်ပြက်ပြားသွားရခြင်းအကြောင်းကတော့အကုသိုလ်တွေကြောင့်ပဲ။အဲ့တော့ဒီတဲ့ကောင်းတဲ့အခွင့်အရေးကိုပြန်ရဖို့ဆိုတာမဖြစ်နိုင်တော့ဆိုပါစို့ခုနလိုအမေမဲ့အဖေမဲ့မိဘမဲ့အနေနဲ့ မို့မွေးဖွားခြင်းမရှိဘဲနဲ့စိတ်ကုသိုလ်စိတ်ကဖန်တီးထားတဲ့ရုပ်ပုံတွားကောင်းကင်ပေါ်မှာသွားနိုင်တဲ့အနေအထားခန္ဓာကိုယ်ကိုယ်ပိုင်အလင်းရောင်နဲ့နေနိုင်တဲ့အနေအထားပိဋိကိုယ်သာစားနိုင်တဲ့အနေအထားလို့ဆိုတဲ့ဒါဗြဟ္မာရဲ့အဆင့်ပဲဒီကနေ့ဒီအခြေအနေမျိုးကိုရတာဗြဟ္မာတွေပဲရှိတယ်ဗြဟ္မာတွေကတော့ဒီတိုင်းပဲမနှောမယသူတို့ရဲ့ခန္ဓာကိုယ်ကစိတ်ဖန်ကိုယ်ပွားတွေနဲ့နေတယ်တယံပပကိုယ်ပိုင်အလင်းရောင်နေရှိတယ်ပိဋိပက္ခပိဋိကိုယ်သာစားနေကြတယ်အန္တလိခသရာကောင်းရင်မှနေနိုင်ကြတယ်ဆိုရယ်ဟောဒီလိုစွမ်းအားတတ္တိတွေဟာတစ်ပြေးပြေးကြကြကြကြသွားလိုက်တာလူသားမျိုးနယ်တွေစုပ်ပျက်စီးပါဖြစ်ပြီအဲ့တော့ဒီလိုဆုံးယုတ်ပျက်စီးသွားခြင်းဟာမြတ်စွာဘုရားကတော့အခုဒီအကုသိုလ်တွေကြောင့်ပါတဲ့တဏ္ဍာမှုတွေတပြေးပြေးကြီးထွားရာကနေပြီးတော့လောဘတွေကြီးထွားလာတယ်ဒေါသတွေကြီးထွားလာတယ်မတိမိုင်မဲမှုမောဟတွေကြီးထွားလာတယ်အဲ့ဒါတွေကိုအကြောင်းပြုပြီးတော့မာမနာတွေတို့ဒါတွေကလူတွေရဲ့တဏ္ဍာမှာသွန်းမှုပြီးတော့လာအဲ့လိုသွန်းမှုလာသည့်အတွက်ကြောင့်လူတွေဟာဒုက္ခရောက်တယ်။ဒါရင်ရက်သွားတာလို့ဆိုမရက်သေးဘူး။လူမျိုးຫນွေစနောက်ပိုင်းမှာဘာတွေဆက်ဖြစ်လာတော့ဆိုအဲ့ဒီထဲမှာဒီပထမဆုံးကတော့ခမင်းချက်စရာမီးနဲ့ချက်စရာမလိုတဲ့တလေးစံကလေးဆိုင်ကမနေ့စာဆိုရင်မနေ့ပဲသွားယူပြီးစားကြတယ်အပင်ကနေခူးစားလိုက်တာလေဒါညနေချိန်ကျတော့ညနေစံခူးစားလိုက်နောက်ပိုင်းကျတော့လူတယောက်ကဘလို့လောက်လာတော့နှစ်ခါမသွားခြင်းသူကမနေ့စာညနေစာတစ်ခါတည်းယူလာကျန်တဲ့စငယ်ချင်းတွေကခေါ်တယ်ကဲလာညနေစာသွားယူအောင်ဆိုငါမနေ့ကလေးယူခဲ့ပြီမသွားတော့ဘူးဆိုအော်မင်းนี่လည်းကောင်းတောင်းတောင်းပဲဆိုပြီးတော့အဲ့လိုမနေ့စာညစာပေါ့ယူလာကြပြင်းတာပြင်းတာပြင်းတဲ့စိတ်ကအဲ့လိုပေါ်လာတဲ့အခါကျတော့တလေးဆန်တွေကအလင်းမမီတော့ဘူးမနေ့စာယူရင်ညနေသူ့အတူပြန်ပြေးနေညနေယူရင်မနေ့အတွက်ပြန်ပြေးနေအဲ့လိုမဟုတ်ဘူးမနေ့စာညစာတစ်ခါယူတော့မရတော့အဲ့လိုနဲ့တချို့ကတရက်စာတစ်ခါလဲယူတယ်တချို့ကြတော့နှစ်ရက်စာယူသွားတယ်တချို့ကြသုံးရက်စာတချို့ကြလေးရက်စာငါးရက်စာခြောက်ရက်စာတစ်ပတ်စာယူသွားကြတစ်ပတ်စာယူသွားတော့ဘယ်လိုအခြေအနေတွေဖြစ်တော့ဆိုသလေးစပါးပင်တွေကအလင်းမမီတော့ဘာဖြစ်တော့ဆိုလူတွေက occupy လောက်လာ occupy လောက်လာတဲ့ဆိုတာလောဘကြီးလာပြန်တာကိုယ့်အတွက် selfish ဒီပေါ်လာအဲ့ဘသူသေးသေးငတေးမှာပြီးရောဆက် idea အဲ့ဒီကစလာတာအစစအဲ့ဒါနော်ကိုစားရရင်ပြီးရောဘသူတွေကြမ်းကြမ်းမကြမ်းကြမ်းဆိုယူလာအဲ့လိုနဲ့ဒီသလေးစပါးပင်တွေဟာဘာဖြစ်လာတော့ဆိုတော့ဖွဲတွေထဲ့လာတယ်အခွန်တွေပါလာတယ်နောက်မှာချက်ခွန်တွေပါလာအရင်ကလိုအလွယ်တကူကောက်စားလို့မရတော့ဟုတ်ဆုတ်ယုတ်သွားဖို့လူတွေရဲ့အကုသိုလ်လည်းပါတယ်ကဘာကြီးရဲ့ပြောင်းလဲမှုလည်းပါတယ်ပေါ့ဒါတွေကလူတွေနဲ့ဆက်ဆက်ပြီးတော့နေတာအများနဲ့အဲ့ဒါလူအချင်းကြီးပြက်ပြားဆုတ်ယုတ်သွားတဲ့အခါကျတော့နောက်တစ်ခုဘာဖြစ်လာတော့ဆိုတော့ဒီလိုဆိုမဖြစ်တော့ဘူးအဲ့ဒီထဲမှာလူတယောက်ကဘာဖြစ်မှုတစ်ခုကျွလွန်လို့ဆိုတော့ဒီလိုယူလာတဲ့အခါကျတော့နည်းနည်းကိုယ်ဟာသူ့ဟာခွဲလာကြဒါကငါဟာမင်းမယူပါဘူးဒီအပိုင်းကငါအပိုင်းဟိုဘိုင်းကမင်းအပိုင်းဆိုပြီးတော့သူကကိုယ်ပိုင်းပစ္စည်းအနေနဲ့သတ်မှတ်လာကြတယ်တဖြည်းဖြည်းအဲ့ဒါလို့သတ်မှတ်လာတဲ့အခါကျတော့မပြစ်မှုတစ်ခုပေါ်လာတော့ဆိုလူတယောက်ကသူ့ဟာကိုအသာသိမ်းထားပြီးသူများအဆုတွေကနေပြီးတော့အသာတိတ်လစ်လာခိုးလာခိုးမှုဆိုအဲ့ဒါစပေါ်သွားပြန်ကိုယ့်အဆုကိုကာကွယ်တဲ့အနေနဲ့သူများအဆုတွေကမတိမတာနှိုက်လိုက်ပြစ်မှုတစ်ခုအဲ့လိုကျွလွန်လာကျွလွန်လာတာတွေ့တဲ့အခါကျတော့ဒီလူကို ဖမ်းပြီးတော့ဆဲကြတယ်ရိုက်ကြတယ်နှက်ကြတယ်ဟောဒီပြဿနာတွေပေါ်လာဒီကောင်ကလူတွေဟာတိတ်ညင်ညွတ်တယ်တိတ်ညင်ညွတ်တယ်ညီလို့ကိုလို့နေကြတယ်တယောက်တယောက်မေတ္တာထားကြတယ်အစာထိလာတဲ့အခါကျတော့ခုနမခံနိုင်တဲ့ဟာတွေပေါ်လာသူများပစ္စည်းခိုးတယ်ရိုက်ကြတယ်ဆဲကြတယ်နှက်ကြတယ်မခိုးပါဘူးလို့လိန်နေစွာတွေဟောပေါ်လာတယ်မကောင်းတဲ့စိတ်ဓာတ်တွေကတဖြည်းဖြည်းပေါ်လာသည့်အတွက်ကြောင့်လူသားတွေဟာအစီဝေးခေါ်တယ်အဲ့ဒီအချိန်တို့ဟာအဆင့်ဆင့်ဆုံးရှုံးခဲ့ရတယ်တို့မူလအခြေအနေတွေနဲ့လုံးဝမတူတော့ဘူးဆုပ်ဥပြပြလာပြီမလုပ်ကြမလဲစီဝေးတဲ့အခါကျတော့တို့ကတော့အုပ်ချုပ်မဲ့လူတယောက်တော့လိုလားမကောင်းတဲ့လူကိုအပြစ်ပေးရမယ်အုတ်ချုပ်မဲ့လူလိုလာပြီလို့ဆိုပြီးလူသားထဲမှာပညာအရှိဆုံးရုပ်အချောဆုံးစိတ်ဓာတ်အကောင်းဆုံးပုဂ္ဂိုလ်တရားကိုသူတို့ရွေးလိုက်ကြတယ်ရွေးပြီးတော့မကောင်းတာလုပ်တဲ့လူတွေကိုစီစစ်ပြီးတော့မကောင်းတာမလုပ်အောင်ရှုတ်ချပါဒီပုဂ္ဂိုလ်ရှုတ်ချခိုင်းတယ်မင်းမကောင်းဘူးဆိုတော့ဒီလူတယောက်ကိုအပြစ်တင်ခိုင်းတယ်ကောင်းဆောင်တယောက်မင်းအပြစ်တင်မှာရှုတ်ချပါဓာတ်ပေးပါ punishment လုပ်ပါအပြစ်တင်ခိုင်းတယ်အဲ့တော့အဲ့ဒီပုဂ္ဂိုလ်ကိုရှာလိုက်တဲ့အခါကျတော့ပညာရှိတဲ့ပုဂ္ဂိုလ်ခုနရုပ်ရည်တန့်ပြန်ပြီးတော့စိတ်ထားသဘောထားကောင်းတဲ့ပုဂ္ဂိုလ်တယောက်ကိုရွေးလိုက်ရွေးပြီးတော့အများစုကသူ့ကိုဟုတ်ချို့ဟိုတောင်းပေးလိုက်မဟာသမတလို့ခေါ်သမတဆိုတဲ့စကားလုံးကအများကနေတင်မြှောက်ခြင်းလို့အတိမတ်ပြုခြင်းလို့အဓိပ္ပာယ်ရလူအများစုကတဏီတညွတ်တဲ့သူ့ကိုအုတ်ချို့ဖို့တင်မြှောက်လိုက်လို့အဲ့ဒါကဘာဥကမဟာသမတမင်းဆိုတော့ပေါ်လာခဲ့တာနော်သူ့ကိုလည်းရှယ်ယာပေးကြတယ်ကိုယ်ရှယ်ယာတဲ့ကသူ့ကိုပေးပြီးတော့ခုနကအစာအစာတွေကိုတေချာခွဲဝေထားပြီးတော့သူ့ဟာကိုယ့်ဟာခွဲထားပြီးမဟုတ်တာလုပ်တဲ့လူတွေမရှိအောင်သူကနေပြီးတော့တရားဥပဒေနဲ့အညီအုပ်ချုပ်တာအဲ့ဒီကနေစပြီးတော့အုပ်ဆိုးတယ်ဆိုတဲ့ခတိယဆိုမင်းမျိုးလူတန်းစားစပေါ်လာတာဟာတဲ့ဒါလူအပ်လာလို့လုပ်တဲ့သဘောပေါ့နော်ကဘာမှာလူအပ်လာတဲ့အချိန်ဟန်တာတွေပေါ်လာတာပဲစပေါ်လာအဲ့ဒီကနေတပြေးပြေးလူသားတွေထဲမှာတချို့ကမဟုတ်တာတွေလှုပ်တာကိုမကြိုက်ဘူးတို့တော့မဟုတ်တာမလုပ်ဘူးလူလောကကြီးကခွာရှောင်ပြီးတော့တို့တော့တရားဓမ္မနဲ့နေမယ်လို့ဆိုပြီးတော့တောထွက်ပြီးတော့တရားကျင့်တဲ့ပုဂ္ဂိုလ်တွေလည်းပေါ်လာတယ်အဲ့ဒီပုဂ္ဂိုလ်မျိုးတွေကျတော့ဗြဟ္မဏလို့ခေါ်တယ်ဒီမှာဒါလူတန်းစားတရားကွဲလာပြန်နောက်တချို့ပုဂ္ဂိုလ်တွေကတော့တို့ကတော့ပျော်ပျော်ပါးပါးပဲနေမယ်စီးပွားရေးပဲလုပ်မယ်ဆိုပြီးတော့စီးပွားရေးလှုပ်ရှားတဲ့ပုံကူလူတန်းသားလည်းပေါ်လာတယ်။အဲ့ဒါတွေကိုဝိတ္တလို့ခေါ်တယ်။တချို့ပုံကူတွေကြတော့အလုံမျိုးစုံလုပ်တယ်။ဘာပဲဖြစ်ဖြစ်အလုံမျိုးစုံလုပ်တယ်။ပျော်ပျော်ပါးပါးနေတယ်အလုံမျိုးစုံလုပ်ပြီးအသက်မွေးဝမ်းကြောင်းပြုတယ်။အဲ့ဒီပုံကူတွေကိုသုတ်ထားလို့ခေါ်တယ်။အဲ့တော့လူရဲ့အဖွဲ့အစည်းကြီးဟာအဆင့်တန်း social status ပေါ့ social status ကလေးမျိုးပွဲသွားဒီကနေ့အိန္ဒိယမှာလက်ခံကျင့်သုံးနေတဲ့ caste system အဲ့ဒီကစလာတာ caste system အဲ့ဒီကစလာအဲ့ဒါလူကဘာဦးကလူသားတွေဒီလိုဖြစ်ပေါ်လာတယ်ဆိုတာကိုမြတ်စွာဘုရားကအဋ္ဌဉာဏ်တုံးမှာဒီလိုခေါ်တယ်အဲ့တော့လူဟာကဘာဦးကလာမှာတူတူပဲဖြစ်တယ်ဘာဖြစ်လို့လူတန်းစားခွဲခြားရသလဲဆိုတဲ့ပြဿနာပေါ်လာနောက်ပိုင်းကျဘာကြောင့်လူတွေဟာကွဲသွားသလဲဆိုလို့ရှိရင်အဓိကကတော့ဘာလို့ဆိုကောင်းတဲ့သဘာဝနဲ့မကောင်းတဲ့သဘာဝ evil on good ပေါ့မကောင်းတဲ့စိတ်နေစိတ်ထားတွေကောင်းတဲ့စိတ်နေစိတ်ထားတွေဒီနှစ်ခုကလူတွေကိုခွဲခြားသွားတယ်အဲ့တော့မြတ်စွာဘုရားကလူတွေဟာအလုံးဟာတဏှီတဲ့ဒုဒုပဲတဲ့မကောင်းတဲ့အကုသိုလ်စိတ်ဓာတ်တွေကြောင့်လူရဲ့အခွင့်အရေးတွေဟာတပြေးပြေးဆုံးရှုံးလာတယ်အဲ့တော့လောကမှာလူတော်လူကောင်းဖြစ်ဖို့ဆိုတာဘာလို့ရမလဲ မနုဿဓမ္မလူတွေကျင့်ရမယ့်တရားမဟာလဲဒါအောက်အခြေခံအနေနဲ့လူတွေကျင့်ရမှာပါတော့ဆိုရင်သူကကုသလကမ္မပဋ္ဌာန်တရား10ပါးကုသကမ္မပဋ္ဌာန်တရား10ပါးကုသကမ္မပဋ္ဌာန်တရား10ပါးကိုကျင့်ရမယ်ဒါပါတော့ဆိုရင်သူများအသက်ပတ်ခြင်းမှရှောင်ရမယ်သူများဥစ္စာခိုးခြင်းမှဆောင်ရမယ်သူတစ်ပါးသာမယာပြစ်မှားခြင်းမှရှောင်ရမယ်ဟောဒီ၄ခုကာယကံ၃ခုဒီ၃ခုဒါကမလွန်ကျူးမိဖို့သူများသက်တချင်းမှရှောင်တယ်သူများဥစ္စာခိုးခြင်းမှရှောင်တယ်သူတစ်ပါးသာမယာပြစ်မှားခြင်းမှရှောင်တယ်ဒါလူရဲ့ဆုဆိုင်ရင်ဒီမှာသိအရေးကြီးတာဟင်လူရဲ့ဆုဆိုင်ရင်ဒီမှာဥပမာသူများသက်ကိုတပ်ဖြတ်နေတဲ့ပုဂ္ဂိုလ်တယောက်ရှိနေမယ်ဆိုလို့ရှိရင်ဆိုဆိုင်ယတီကြီးတစ်ခုလုံးကငြိမ်းချမ်းမှုမရှိနိုင်ဘူးဒါလူသားမျိုးနွယ်နဲ့ချိန်မယ်ဆိုငြိမ်းချမ်းနိုင်ဘူးသူများဥစ္စာခိုးတဲ့လူရှိမယ်ဆိုရင်လည်းဆိုဆိုင်ယတီကြီးတစ်ခုကနှုံချုံမှုမရှိဘူးသူတော်ဘာသာမယာပြမမှုရှိနေမယ်ဆိုလို့ရှိရင်လည်းဆိုဆိုင်ယတီကြီးတစ်ခုလုံးစိတ်ချမ်းသာမှုမရနိုင်ဘူးဟောပြတ္တနာတွေတက်ဒါကြောင့်မလို့ဒီတရားတွေကိုလူတွေအကျင့်တော့ရမယ်နောက်တစ်ခုကစကားပြောတဲ့အခါမှာအမတန်အရေးကြီးတာပါတော့ဆိုလိမ့်မပြောဖို့လိမ့်ဒီပြောဆိုတယ်ဆိုတာဖြစ်တာကတစ်မျိုးပြောတာကတစ်မျိုးအမှန်ကိုအမှန်တိုင်းမပြောဘဲနဲ့တခြားနည်းနဲ့ပြောတာဒါမူတော်ပါလားအမှန်ကိုဖယ်ထားပြီးတော့အမှားကိုပြောတာလိမ့်တယ်လို့ခေါ်အဲ့ဒီမူတာမပြောဘူးတယောက်နဲ့တယောက်ခုံးမတိုက်ဖို့တူနဲ့တူကွဲသွားအောင်ခုံးတိုက်တဲ့စကားမပြောဘူးညီညွတ်ဆိတ်ဆက်တဲ့စကားမျိုးကိုသာပြောဖို့နောက်ပြီးတော့ကြမ်းတမ်းတဲ့စကားမျိုးကိုမပြောဘူးကျင်နာတဲ့စကားမျိုးကိုသာပြောရမယ်နောက်တစ်ခုကအကျိုးမဲ့တဲ့စကားတွေပြောပြီးအချိန်မဖြုံးဘူးနှုတ်နဲ့ပတ်သက်ပြီးတော့ဒီ၃မျိုးလိုက်နာချက်သုံးရမယ်နောက်စိတ်ထဲနဲ့ပတ်သက်ပြီးတော့ပါတော့ဆိုင်အဘိဓါလို့ခေါ်တဲ့သူများရဲ့ပစ္စည်းကိုကိုယ်ပစ္စည်းဖြစ်စေခြင်းမဟုတ်နောက်ဖြာပါဒလို့ဆိုတဲ့သူများပျက်စီးစေခြင်းမဟုတ်စိတ်ဓာတ်မျိုးသူများကိုပျက်စီးစေခြင်းတဲ့စိတ်ဓာတ်မျိုးမိစ္ဆာဒိဋ္ဌိလို့ဆိုတဲ့ကောင်းတာလုပ်လဲမထူးပါဘူးမကောင်းတာလုပ်လဲမထူးပါဘူးကောင်းတာလုပ်လဲမကောင်းတာဖြစ်ခြင်းဖြစ်တာပဲမကောင်းတာလုပ်လဲကောင်းတာဖြစ်ခြင်းဖြစ်တာပဲလို့ဆိုတဲ့မာရွင်းတဲ့အမြင်မျိုးမရှိရဘူးအလုံးပေါင်းလိုက်တော့10ခုဒီ10ခုဟာကုသလကမ္မပဋ္ဌာန်တရား10ပါးမကောင်းတာကြရင်အကုသလကမ္မပဋ္ဌာန်တရား10ပါးကုသလကမ္မပဋ္ဌာန်တရား10ပါးထွန်းကားနေလို့ရှိရင်လူသားတွေဟာချိပွားတိုးတက်နိုင်အကုသလကမ္မပဋ္ဌာန်တရား10ပါးထွန်းကားလာပြီဆိုရင်လူသားတွေကဓိဋ္ဌိဆုပ်ယုတ်ပျက်စီးသွားနိုင်တယ်လို့ကျွန်တော်ဆိုတာညဆောတာအဲ့တော့ကဘာဦးကလူတွေတွေ့ကြုံခဲ့ရတဲ့အခြေအနေမျိုးကိုပြန်ရဖို့ဆိုတာအမတန်မှခရင်သွားပြီဒါကဘုရားမြတ်စွာက knowing of the beginning of a human being လူသားတွေရဲ့အစဘလို့သိရမလဲဆိုတာအကင်ညာတုတ်တံမှာမြတ်စွာဘုရားဟောထားတဲ့အကောင်းဆုံးကဘာလဲလို့ဆိုရင်ဓမ္မ is the best here and here after ဓမ္မသည်လူသားမျိုးတွေအတွက်အကောင်းဆုံးပဲဓမ္မမရှိတော့ဘူးဆိုလို့ရှိရင်လူသားမျိုးတွေတစ်ခုလုံးကပျက်စီးသွားမယ်လို့ပြောတာအဲ့တော့ဓမ္မဆိုတာဘာလဲလို့ဆိုရင်သူများတဲ့တတ်ချင်းမှရှောင်ကျင်ခြင်းသူများဥစ္စာခိုးခြင်းမှရှောင်ကျင်ခြင်းသူတစ်ပါးသာမယာပြစ်မှားခြင်းမှရှောင်ကျင်ခြင်းဒါဓမ္မလိမ်ပြောခြင်းမှရှောင်ကျင်ခြင်းခုံးတိုက်ခြင်းမှရှောင်ကျင်ခြင်းဆဲဆိုချမ်းသာတဲ့စကားပြောဆိုခြင်းမှရှောင်ကျင်ခြင်းအကျိုးမဲ့စကားတွေကိုပြောခြင်းမှရှောင်ကျင်ခြင်းသူများဥစ္စာကိုကိုယ်ဥစ္စာဖြစ်လို့မှုနဲ့စိတ်မကူးခြင်းစိတ်ကူးခြင်းမှရှောင်ကျင်ခြင်းသူတစ်ပါးပျက်စီးလို့မှုစိတ်ဓာတ်မထားခြင်းအလုံးပေါ်မှာမေတ္တာထားနိုင်ခြင်းကိုယ်လုပ်တဲ့ကံဒီကိုယ်နဲ့သာသက်ဆိုင်တယ်ဆိုတဲ့မှန်ကန်တဲ့အယူဆရှိခြင်းလို့ဟောဒါကုသိုလ်ကမ္မပဋ္ဌာန်းတရား10ပါးလို့ခေါ်တယ်ဒီကုသိုလ်ကမ္မပဋ္ဌာန်းတရား10ပါးကိုပဲမနုဿဓမ္မလူတရားလို့ဒီလိုပြောတယ်လူတွေကျင့်သုံးရတဲ့တရား အဲ့ဒီလူတွေကျင့်သုံးရတဲ့တရားကိုမကျင့်ဘူးဆိုလို့ရှိရင်လူအဖြစ်ကနေပြီးတော့လူတွေဟာ quality ကကျသွားကျတဲ့ကျသွားမှာလေဒါမနုဿဓမ္မကင်းနေလို့ရှိရင်လူတွေဟာ human quality မှာကျသွားတယ်အိုးကျသွားတယ်ဆိုတော့အဲ့ဒီ human quality မကျဖို့ရအတွက်ဒီကုသကာဝပရတရား7ပါးကိုနေ့စဉ်နဲ့ကျင့်သုံးကြရမယ်နောက်ဆုံးပါဒီကနေစတဲ့တကူတိုးတက်ပြီးတော့ကျင့်သုံးမယ်ဆိုလို့ရှိရင်စံတရားရအောင်သမထကျင့်စဉ်ကိုကျင့်တာတို့မေတ္တရားရအောင်ဒီဝိပဿနာကျင့်စဉ်ကိုကျင့်တာတို့ဒီလိုဆက်ပြီးတော့ကျင့်သုံးသွားမယ်ဆိုလို့ရှိရင်နောက်ဆုံးဟာအာလုံးမကောင်းတဲ့စိတ်ဓာတ်တွေအာလုံးကိုခွာချပြစ်ပြီးတော့လောဘဖြူစင်တဲ့အနေအထားမျိုးရောက်သွားလို့ရှိရင်ဒါတကယ်သူတော်စင်ယဟန္တာပုဂ္ဂိုလ်အဆင့်ရောက်ပါတယ်အဲ့တော့ယဟန္တာပုဂ္ဂိုလ်အဆင့်ရောက်သွားပြီဆိုလို့ရှိရင်လူတွေမှာလောဘဆိုတာမရှိလောဘကြောင့်ပူပင်ရတာမရှိဘူးဒေါသဆိုတာလည်းမရှိတော့ဘူးဒေါသကြောင့်ပူပင်ရတာဆိုတာလည်းမရှိဘူးမောဟဆိုတာလည်းမရှိဘူးမောဟကြောင့်လုံးတဲ့မလုံးတဲ့ခွဲခြားမသိနိုင်တာဆိုတာလည်းမရှိဘူးမာနဆိုတာလည်းမရှိတော့ဘူးမာနကြောင့်မှားယွင်းချွတ်ချော်မှုတွေလည်းမဖြစ်တော့ဘူးစိတ်သာဆိုရက်သူတစ်ပါးကြီးပွားတာမနာလိုတဲ့စိတ်တွေမဖြစ်တော့ဘူးမစ္ဆရိယလို့ဆိုရက်ကိုယ်သာကြီးပွားခြင်းနဲ့ဆိုရက်တကူကောင်းဆန်တဲ့စိတ်တွေလည်းမရှိတော့ဘူးဆိုတော့လူရဲ့စိတ်ဟာဖြူစင်သွားတာ purify ဖြစ်သွားတာအဲ့ဒါလို့ purify ဖြစ်သွားလို့ရှင်လောကမှာအကောင်းဆုံးလူသားလို့ဒီလိုပြောရပါတယ်ခုနကဘာဦးကလူသားတွေဟာအတော်အသင့်ဖြူစင်နေကြသည့်အတွက်ကြောင့်သူတို့ဟာကောင်းတဲ့အခွင့်အရေးတွေကိုရခဲ့တယ်။မကောင်းတဲ့စိတ်တွေဝင်လာသေးတဲ့အတွက်ကြောင့်လောကလူသားတွေဟာတဖြည်းဖြည်းနှိမ့်ချပြီးတော့ပြက်ပြားဆင်းရဲသွားတယ်။ဒီကနေ့ဒီလိုပြက်ပြားဆင်းရဲမှုကိုမကြုံရအောင်ဘာလုပ်သင့်သလဲဆိုလို့ရှိရင်ကုသကမ္မပရတရားကိုပြည့်ပြည့်ဝဝစောင့်တည်ဖို့လိုတယ်။ကုသတဏမှာကုသကမ္မပရတရားကိုရှင်းသုံးဖို့လိုတယ်။ရှင်းသုံးတယ်ဆိုတာသူများတဲ့တတ်တာရှောင်ကျင်ရမယ်။ရှောင်ကျင်တဲ့ဆိုတာရှောင်ယုံနဲ့ပြီးလားတချို့ကပါဏတိပါဒဝေရမဏိသိက္ခာပဒံသမာဓိယာမိဒီလိုစောက်တည်လိုက်ရင်ပြီးတယ်လို့ထင်တာသို့မဟုတ်ခန္ဓာကိုယ်ပေါ်မှာချင်းကလေးလာနိုင်ရင်တော့ဘက်ခနဲ့ပုတ်လိုက်သေးတာအဲ့ဒါရှောင်ကျင်တာမဟုတ်သေးဘူးနော်သို့မဟုတ်သူများကိုတတ်ဖို့ဆိုတဲ့လက်နဲ့ကလေးကိုယ်စီမရှိပြောတော့ပါတော့ဆိုရင်ခုခံကာကွယ်ဖို့တည်းကိုယ်လာလို့ရင်လောက်ဖို့ဆိုပြီးတော့ကာကွယ်ဖို့ဆိုရင်ထားတတ်သေးတယ်အဲ့ဒါဟာပဏ္ဏတိပါဒဝေရမဏိအစ်စ်မဟုတ်သေးဘူးကျွလွန်အောင်မဲ့ဆက်အထိတ်ပဲပါအဲ့တော့ပဏ္ဏတိပါဒကရှောင်ကျင်ဖို့ဆိုတာအစ်စ်ဘယ်နှဆင်းရှိရောဆိုရင်နံပါတ်1ကမလောက်ပါဘူးလို့ရှောင်ကျင်တယ်ဒါနံပါတ်1ဒါရင်ပြီးလာဆိုမပြီးသေးဘူးလောက်ရမဲ့ဟာပါတော့ဆိုရင်သူများကိုညှင်းဆဲတတ်ဖြတ်ဖို့ဆိုတဲ့လက်နဲ့တွေပါတယ်တခုမှမထားဘူးကိုစင်ဒါတခုနောက်ကျဒီလိုသူများအသက်ကိုတတ်ချင်းဆိုတဲ့လုပ်ငန်းကိုသူကလုံးဝယွံမုန်းနေဒါတခုရှင်းတာလုံးဝယွံမုန်းနေနောက်တတ္တဝါအလုံးပေါ်မှာမေတ္တာကရုဏာထားတယ်ဟောဒီအဆင့်ရောက်မှပါဏတိပါဒဝေရမဏိကလမ်းဆုံးတယ်အနုဘုဆိုလမ်းမဆုံးသေးဘူးခွန်ကြီးတို့အမေရိကမှာနေတော့တကတယောက်ကဆွမ်းသာပင်ဆွမ်းသာပင်တော့အဲသူကားနဲ့ပြန်တော့ကားပေါ်လက်တက်လိုက်ရောရှေ့က desktop ကဘုရင်ကတကားကိုဖွင့်လိုက်တော့ဘာကြလာတော့ဆိုဘုန်းကြီးခြေတော်သားမှာထောက်ခနဲ့ဆို pistol ကြသိနကခြေတော်သားကကြတယ်ထောက်ခနဲ့ဆိုအဲ့လိုကြလာတော့အဲ့တကားဘုန်းကြီးရှေ့ခြောက်လုံးမျိုးကြီးတွေ့တော့သူစိတ်ထဲမှာနည်းနည်းကိုလိုအန္တဖြစ်သွားပြီးတော့ဒီနိုင်ငံမှာတော့ကိုယ့်ကိုယ်ကာကွယ်ဖို့ဒါလေးကတော့ယူထားရတယ်ဖရာတို့ရှောက်တယ်ဟုတ်လားအဲ့တော့တချို့ကကိုယ့်ကိုယ်ကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြနဲ့ပါဏတိပါဒအမှုကိုကျွလွန်မို့ဟာအဆင်နှင်းဖြစ်နေသေးတယ်။အဲ့ဒါလို့ကိုယ်မဖြစ်ရဘူးသူကပြည့်စုံအောင်ဆောက်တည်မယ်ဆိုရင်ဒါ။နောက်အတိဏ္ဍာဌာနကပြည့်စုံအောင်ဘယ်လိုလုပ်ရမလို့လဲ။သူများဥစ္စာမခိုးဘူးဆိုတာတစ်ခုလေးနဲ့မလုံလောက်သေးဘူးဒါအစ။ခိုးခြင်းမှရှောင်ခြင်းပါတယ်လို့ဆောက်တည်ထားရတာမလုံသေးဘူး။သူများပစ္စည်းကိုလုံးဝကိုမယူဘူး။လမ်းတွေ့တာကစပြီးတော့ဘုသူပစ္စည်းဆိုကိုယ်ပိုင်ပစ္စည်းမဟုတ်ရင်လုံးဝကိုကိုင်မကြည့်တဲ့ပုံပုံမျိုးဖြစ်ရမယ်ဟုတ် ကိုယ့်ကိုယ်လည်းပြီးတော့စင်ကြယ်နေရမယ်စိတ်ဓာတ်ကိုယ်ကစင်ကြယ်နေရမယ်ဒီဘက်ကနောက်ကာမိတုမိစ္ဆာစာရဆိုတာလည်းလုံးဝစင်ကြယ်နေရမယ်စိတ်နဲ့တောင်မပြင်းမအောင်နေရမယ်ဒီလိုဆိုတော့ကာယကံမှုဝစီကံမှုမပြောနဲ့စိတ်နဲ့တောင်မပြင်းမစေအောင်နေရမယ်ဓမ္မပြည့်စုံဘုဒ္ဓဝါဒလိမ့်မပြောပါဘူးလို့ဆိုပေမဲ့လို့လိမ့်မပြောဘူးဆိုရင်လည်းမလုံလောက်သေးဘူးပြောရမယ့်ဟာပါတော့ဆိုအမှန်ကြီးပဲပြောရမယ်ဒါပြောမှန်တာပဲပြောရမယ်ရှင်းစကားလည်းမှန်တယ်နောက်စကားလည်းမှန်တယ်အမှန်နဲ့အမှန်ဆက်ဆက်ပြီးပြောရမယ်ဒီလိုဆိုလို့နောက်ပိတုနာဝါစာသူတော်ကိုခုံးမတိုက်ဘူးဆိုတာဒါလောက်လေးနဲ့မလုံလောက်ဘူးခုံးတိုက်ခြင်းမှရှောင်ခြင်းပါတယ်ကွဲပြဲနေတဲ့လူနှစ်ယောက်ကိုစိတ်ဆက်ပေးတယ်ဟောဖြစ်ရအောင်ကသူကခုံးမတိုက်ယုံနဲ့မလုံလောက်သေးဘူးမညီမညွတ်ဖြစ်နေတဲ့ပုံကိုယ်တွေကိုစိတ်ဆက်ပေးရအောင်ပဲစိတ်ဆက်ညီညွတ်တဲ့စကားမျိုးကိုပဲပြောရမယ်နောက်ဖုသဝါစာမဆဲယုံနဲ့မဟုတ်ဘူးဆဲခြင်းမှလည်းရှောင်ခြင်းရမယ်တကယ်ကိုစကားပြောတိုင်းပြောတိုင်းသူကညင်ပါတယ်ကိုင်းဝပေါ့ကျင်လာတဲ့စကားမျိုးကိုပြောရမယ်တစ်ဖက်သားစိတ်ချမ်းသာတဲ့စကားမျိုးကိုပြောရမယ်တစ်ဖက်သားဒေါသဖြစ်သွားတဲ့အပြောမျိုးမပြောတချို့ကချိုချိုလေးပြောပြီးမှတစ်ဖက်သားဒေါသဖြစ်အောင်လုပ်တာရှိသေးတယ်လေအဲ့ဒါမျိုးနဲ့ဖုသဝါစာနဲ့ပါတာပဲလူတစ်ဖက်သားကိုစိတ်ဆိုးအောင်အမှုမီးလေးနဲ့ကလိတာမျိုးနဲ့အဲ့ဒါနဲ့ဖုသဝါစာဖြစ်နိုင်တာတစ်ဖက်သားကိုဒေါသမဖြစ်စေရမှာလို့ဆိုတန်ဖတ်ပလာပါဆိုရင်ကိုပြောတဲ့စကားသည်အကျိုးရှိတဲ့စကားပဲဖြစ်ရမယ်။ဓမ္မနဲ့ပတ်သက်တဲ့စကားပြရမယ်၊မှန်ကန်တဲ့စကားပြရမယ်၊အကျိုးရှိတဲ့စကားပြရမယ်။ဟောဒါပါပြည့်စုံ။အနဘိသာဆိုသူများပစ္စည်းကိုလိုချင်တဲ့စိတ်နဲ့ဘယ်တော့မှချိတောင်မချိဘူး။သူများပစ္စည်းကိုပစ္စည်းလုံးလို့စိတ်ဆန်လုံးဝမရှိဘူး။လောဘကိုထိန်းချုပ်ရမယ်။ဖြာပါဒဆိုတာသူများကိုပစ္စည်းလိုတဲ့စိတ်ကိုမရှိရဘူး။အပြာပါဒမေတ္တာထားနိုင်ရမယ်။ကောင်းကျိုးချမ်းသာဖြစ်စေလိုတဲ့စိတ်ပဲမွေးရမယ်လို့ဆို။သမ္မာဒိဋ္ဌိဆိုကံကံဤအကျိုးကိုယုံကြည်တဲ့လက္ခဏာဆိုတာဒါပဲရှိ။အဲ့ဒီဟာကုသိုလ်ကမ္မပဋ္ဌာန်း၁၀ပါးသို့မဟုတ်မနုဿဓမ္မလူတွေကျင့်သုံးတဲ့တရား၁၀မျိုးတဲ့။အဲ့ဒီ၁၀မျိုးကိုကျင့်သုံးပြီဆိုရင်လူဘဝလူဖြစ်ကြိုးနှပ်ပါတယ်။အဲ့ဒီဟာတွေကိုကျွလွန်ဖောက်ပြက်ပြီဆိုလို့ရှိရင်လူမဟုတ်လူရဲ့အဆင့်တန်းဟာအများကြီးလိမ့်ကျသွားပြီလို့ဒီလိုဒါကြောင့်မို့မြတ်စွာဘုရားကဓမ္မောသစ္ဆောစနိတ္တံဓမ္မ is the best in the world ဓမ္မဒီနာနဲ့အကောင်းဆုံးဖြစ်ပါတယ်ဒီလိုမြတ်စွာဘုရားအကညာသုတ်တံမှာဟောထားတဲ့အတိုင်းတရားချက်ခင်သူတော်စင်ပရိသတ်တို့အနေနဲ့ဓမ္မကိုလိုက်နာကျင့်သုံးနိုင်အောင်ချစ်ချမ်းကြိုးကိုအားထုတ်နိုင်ကြပါစေကုန်သတည်းတို့မေတ္တာပို့ဆိုရအောင်လိုက်သတ္တဝါများစွာသိရန်กว่าฉันทาจะบาสิมิตรายีจันต้องกาผันเย็นยันจะบาสิมิตรายีจันငါဖြံငြိမ်းချမ်းကြပါစေသက်ရှိကြမ္မာစိတ်ချမ်းသာဒုရဆန္ဒပြေပါစေသက်ရှိကြမ္မာစိတ်ချမ်းသာဒုရဆန္ဒပြေပါစေဓမ္မောတရံပြိဝိတဝါနဝိသာသဗ္ဗေသမုဟတံအာစရမရတိတိဘာဝံနိဗ္ဗာနံယန္တုသာရောဓမ္မောတရံလောဘဒေါသမောဟစိတ်တောက်ကင်းပြောင်းကြည်အေတရားစေကိုပြိဝိတဝါဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသသဗ္ဗေပူဇာမျက်နှောက်ကိလေသာအစေအတောက်ဘုရားများတို့သည်သမုဟတပင်ကြဘဲတွင်ရေမတင်တကဲ့သို့ကင်းစင်လွင်ကြောက်ပေမရောက်အောင်ပယ်ဖြောင်းနိုင်ကုန်သည်ဟွန်တုစင်စစ်မသွေဖြစ်ကြပါစေကုန်သတည်းအာစရမရံအိုခြင်းလဲကွာနာခြင်းလဲရှင်သိခြင်းလဲကင်းထအတော်
တိတိဘာဝံကိလေသာဟုအဘူခတိံကိဉ္ဉေယအစီဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်ဤမြို့တော်သို့သာရောတရားချစ်ခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအဆင့်ဆင့်မြင့်နေမြင်၍မလင့်ပုံသေးဆက်ရောက်တော်မူကြပါစေကုန်တည်း